America in Burmese.
မင်္ဂလာပါရှင် VOA American Time ရဲ့2020ပြည့်နှစ်မတ်လ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burma News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ကျမနန်းလာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုသို့သမရရှိချင်းမီဒီကနေ့တွားရောက်ပါတယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တွေအကြီးအကျယ်ပြန့်နှံ့နေပေမဲ့ဂျပန်နိုင်ငံတိုကျိုမှာဒီနေ့ကျင်းပမဲ့တိုကျို2020အိုလံပစ်အားကစားပြိုင်ပွဲတွေကိုဇူလိုင်လမှာမဖြစ်မနေဖွင့်လှစ်သွားမယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းစင်ချောင်းကင်းရှင်းချောင်းဆေးစစ်ချက်ယူရမယ်လို့ဆိုလိုမျိုးမြန်မာတိုင်းရင်းကသတင်းထုတ်ပြန်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်လေးတွေမှာတော့တရုတ်ယွမ်ငွေဈေးကျသွားတဲ့အတွက်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးထိခိုက်နေတဲ့အကြောင်းနဲ့ပတ်သက်လို့
ဘာမှတက်ငွေလည်းကျတဲ့အခါကျတော့တော်တော်များများပါပဲဒီမှာတော့ဒီငွေလည်းလုံးဝမမူတည်ပြီးတော့တော်တော်များများတော့ဈေးတော့ရိုက်တယ်ကြာဒီကောင်ကြီး
မူဆယ်နတ်ခန်နယ်စပ်ကုန်သွယ်များအတွင်ရေးမှုရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်။အိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုလည်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒေါက်ဆန်ဆူချီရဲ့မနေ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းခီးစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းစုပ်ချုပ်ဖို့ကြိုးစားနေတဲ့အချိန်လူစုလူဝေးလုခဲ့တယ်ဆိုပြီးတော့ဝေဖန်ခံခဲ့ရပါတယ်။ချင်းနဲ့ရခိုင်ကမြို့နယ်တချို့မှာအင်္ဂါနေ့ကတိုက်ပွဲတွေဖြစ်ပြီးတော့သေဆုံးဒဏ်ရာရသူတွေလည်းရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်အဓိကကိုဆက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီဂျင်ပင်ဒီကနေ့သွားရောက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံသမားလူ8000ကျော်ကူးစက်ခံရပြီးတော့3100ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ဝူဟန်ကိုသမ္မတရှီပထမဆုံးသွားရောက်တာပါ။ဆေးဝါးနှံတွေနဲ့လူနာတွေကိုသမ္မတရှီသွားရောက်တွေ့ဆုံမှဖြစ်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြေရှုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံမှာယောဂတဲ့အသည့်ဆက်ကုပ်ဦးတွေ့ရှိကြောင်းဂျပန်ကျန်းမာရေးတာဝန်ရှိသူတွေကကြေညာခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှိအခုလိုတွေ့ရောက်တာလည်းဖြစ်ပါတယ်။တခြားကမ္ဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်မြင်းမြန်ဆန်ဆန်ကူးစက်နေပေမဲ့လို့တရုတ်နိုင်ငံမှာတော့ကူးစက်မှုအနည်းတစ်ထက်နည်းလာတာပါ။တရုတ်မှာကူးစက်ခံရထားရသူ90ရာခိုင်နှုန်းကတော့ပြန်ပြီးတော့နေထိုင်ကောင်းလာပါပြီ။ယောဂကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားခဲ့တဲ့တရုတ်တာဝန်ရှိသူတွေကလူစုလူဝေးတွေနဲ့နိုင်ငံတွင်ခီးသွွာလာတာမျိုးမလုပ်ဖို့ကန့်သတ်တားမြစ်ပြီးတော့မြို့အတော်များကိုလည်းအဝင်ထွက်တွေပိတ်ထားခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9000ကျော်နဲ့သေဆုံးသူ460ထက်မနည်းရှိနေတဲ့အီတလီနိုင်ငံကတော့တရုတ်ပြည်ရင်ယောဂကူးစက်သူအများဆုံးဖြစ်ပါတယ်။အစောပိုင်းကတော့နိုင်ငံမြောက်ပိုင်းကိုပဲအီတလီအစိုးရကအသွာလာကန့်သတ်ခဲ့ပေမဲ့လို့အင်္ဂါနေ့မှာတော့လူရေတန်း60ရှိတဲ့တနိုင်ငံလုံးကိုခီးသွွာလာခွင့်ကန့်သတ်ပိတ်ပင်လိုက်တာပါ။အီရန်မှာတော့ကိုရိုနာကြောင့်သေဆုံးသူဒီကနေ့54ဦးတိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ192ဦးထိရှိသွားပါပြီ။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိသူလူတစ်ယောက်နဲ့နိုင်ငံရေးအစည်းအဝေးတစ်ခုလှက်တလို့အတူတက်ခဲ့တဲ့အထက်လွတ်တော်အမှန်4ယောက်တို့ကလည်းသူတို့သဘောဆန္ဒနဲ့တီးခြားခွဲပြီးတော့နေနေကြပါတယ်
။ကမ္ဘာရေနံစင်းစင်းလုံးကြာဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအစဒေသအစုရှယ်ယာဈေးတွေအကြီးအကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်။လက်ရှိအမေရိကန်အစုရှယ်ယာဈေးကွက်ဖွင့်တဲ့အချိန်မှာလည်းဈေးတက်နေတာတွေ့ရပါတယ်။ဂျပန်နိုင်ငံကနီကေးအစုရှယ်ယာညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပြီးမြန်နောက်ပိုင်းမှာ100ကိုင်းနှုန်းလောက်တက်ပြခဲ့ပြီးဟောင်ကောင်ဟန်ဆန်အညွန်ကိန်းက1.4ကိုင်းလောက်အတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်းအညွန်ကိန်းကတော့200ကိုင်းနှုန်းလောက်ဈေးတက်ပါတယ်။ဥရောပဈေးကွက်တွေမှာလည်းအစောပိုင်းကအတက်ပြခဲ့ပါတယ်။လက်ရှိအမေရိကန်အစုရှယ်ယာဈေးကွက်မှာတော့ယာကိုင်းနှုန်း100ကိုင်းနှုန်းကျော်ကျော်တက်နေတာကိုတွေ့ရပါတယ်။တနင်္လာနေ့ကတော့ကမ္ဘာတစ်ပတ်အစုရှယ်ယာဈေးကွက်တွေမှာအတော့ကိုဆိုးရွားတဲ့ဈေးကျဆင်းမှုနဲ့ကြုံခဲ့ရတာပါ။နယူးယောက်အစုရှယ်ယာဈေးကွက်မှာ900ကိုင်းနှုန်းကျော်ဈေးကျခဲ့ပြီးအာရှဈေးကွက်တွေမှာ900ကိုင်းနှုန်းဥရောပဈေးကွက်တွေမှာ800ကိုင်းနှုန်းလောက်အသီးသီးကျသွားခဲ့တာဖြစ်ပါတယ်။ကမ္ဘာရေနံစင်းဈေးနှုန်းမှာစံဖြစ်သတ်မှတ်ထားတဲ့ Brent ရေနံစင်းဈေးဟာတနင်္လာနေ့က2400ကိုင်းနှုန်းအထိကျဆင်းသွားခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်လာပါတယ
်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တွေအကြီးအကျယ်ပြန့်နှံ့နေပေမဲ့ဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ကျင်းပမဲ့ Tokyo 2020 Olympic အားကစားပြိုင်ပွဲတွေကိုဇူလိုင်လမှာမဖြစ်မနေဖွင့်လှစ်သွားမယ်လို့ဂျပန် Olympic ရဲ့ယာဝန်ကြီးအပါအဝင်ဂျပန်တာဝန်ရှိသူတွေကကတိပြုပြောဆိုကြပါရယ်။ဆူနာမီရေလိုင်းတန်တဲ့2011ခုနှစ်နျူကလ িয়ার ယိုစိမ့်မှုဘေးအန္တရာယ်ကနေပြန်ပြီးတော့နလန်ထူလာတဲ့အနေနဲ့အခုကျင်းပမဲ့ Olympic ပွဲကိုပြန်လည်နလန်ထူလျင်းနဲ့မတန်ဆွမ်း Olympic ပွဲတော့လို့အဓိပ္ပာယ်ရတဲ့ Recovery Olympics and Paralympics ဆိုပြီးတော့နာမည်ပေးထားတာပါ။ Olympic ပစ်ပွဲကျင်းပဖို့တက်မှတ်ထားတဲ့အတိုင်းအိုလံပစ်အားစားပွဲတွေကျင်းပနိုင်မှာဖြစ်တယ်လို့ပဲအစီအစဉ်ရွှေ့ဆိုင်မှုပြောဆိုဆွေးနွေးထားတာမျိုးမရှိဘူးလို့လည်းဂျပန်စီးပွားရေးပြန်လည်ဦးမော်လာရေးဌာနရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တင်ပို့ကုန်လုပ်ငန်းတွေအပေါ်အထူးအားထားနေရတဲ့ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးကိုလည်းအကြီးအကျယ်ထိခိုက်နေနာစေခဲ့တာလည်းဖြစ်ပါတယ်။
အထူးကွန်မန်ဒိုချုပ်ခွင့်ရဟောင်ကောင်ကျွန်းမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်နောက်ထပ်ပိတ်ပင်ကန့်သတ်တာတွေချမှတ်လိုက်တဲ့ကြောင်းဟောင်ကောင်ချုပ်ရုံးမှုကယ်ရီလမ်ကဒီကနေ့ကြေညာပါတယ
်။ The uncertainty in the global situation, there are no plans yet to loosen.
ရရှိချိန်မှာကကမ္ဘာလုံးဆိုင်ရာအခြေအနေဟာရည်ရွယ်မှုမရှိတာကြောင့်ချမှတ်ထားတဲ့ကန့်သတ်မှုတွေကိုဖြေလျော့ပေးဖို့အစီအစဉ်မရှိသေးပါဘူး။ဒါပေမဲ့အခြေအနေကိုနေ့စဉ်ဒီပါသုံးသပ်ဆန်းစစ်သွားရမှာဖြစ်ပြီးအပြောင်းလဲလုပ်ပြီးဆိုတာနဲ့ကြောင်းကြမှာဖြစ်ပါတယ်။ရရှိမှာကတော့ကမ္ဘာဒေသအများပြားမှာပြက်နှက်ကူးစက်နေတဲ့အခြေအနေကြောင့်နောက်ထပ်ကန့်သတ်မှုတွေချမှတ်ထားပါတယ်လို့အချို့ရုံးကယ်ရီလမ်ကပြောတာပါ။ကမ္ဘာနေရာအများပြားမှာကိုရိုနာဗိုင်းရပ်စ်ပိုးပြက်နှက်ကူးစက်နေတာရဲ့ရိုက်ခတ်မှုတွေစီတစ်ပိုင်းကြောင့်အာရှဒေသအစုရှယ်ယာဇင်းတို့နေစံချိန်တင်ကျဆင်းခဲ့ပြီးတဲ့နောက်ကယ်ရီလမ်ရဲ့အခုကြေညာချက်ထွက်လာတာပါ။ဒီတော့တင်မှာပဲစင်ကာပူမှာရောက်နေတဲ့ကော့စတာဖို့ဂျူနာအပျော်စီးသင်္ဘောကြီးပေါ်ကခီးတယ်တွေဒီကနေ့ကမ်းပေါ်တက်ခွင့်ရသွားကြပါပြီ။ထိုင်းနဲ့မလေးရှားနိုင်ငံတွေကကန့်ကောက်ခွင့်မပြုခဲ့တဲ့ဒီသင်္ဘောကိုစင်ကာပူကစိုက်ကပ်ခွင့်ပေးခဲ့တာပါ။ဒီမော်ဘောကခီးတဲ့ဒူးတယောက်မှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂလက္ခဏာပြတာမျိုးမရှိပါဘူးလို့ဒင်းမော့ကကြေညာခဲ့တဲ့ကြောင်းစင်ကာပူစိတ်ကဲအာနာပိုင်နဲ့ခီးတော်လိုက်ဘိုးအဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒင်းမော့ဘောကခီးတဲ့တွေအားလုံးကိုအစောပိုင်းမှာကိုပူချိန်တိုင်းတာစစ်ဆေးခဲ့တယ်လို့ဒီဒင်းမော့ဘောမတက်ခင်အရင်ကခီးသွားခဲ့ဘူးတဲ့နောက်ကြောင်းကိုလည်းစစ်ဆေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဒင်းမော့ဟာစင်ကာပူကနေလွန်ခဲ့တဲ့သတင်းတစ်ပတ်မတ်လ3ရက်နေ့ကထွက်သွားတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အင်ကာနေညာဖက်ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးတော့တင်ပြနေပါတယ်။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းအမျိုးမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးစစ်ချက်ရယူရမယ်လို့ဆိုးမြို့မြန်မာတန်ယုံကတင်ထုတ်ပြန်ထားပါတယ်။ကိုရီးယားနိုင်ငံကသတ်မှတ်ပေးထားတဲ့သက်ဆိုင်ရာဆေးရုံဆေးခန်းတွေကနေ COVID-19 ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းကြိုတင်ဆေးစစ်ချက်ယူထားသူတွေကိုတော့မြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်ပြုမယ်လို့မတ်လ10ရက်နေ့အနည်းဆွဲတဲ့မြန်မာတန်ယုံကတင်ထုတ်ပြန်ထားတာပါ။ဆိုးမြို့မှာရှိတဲ့မြန်မာတန်ယုံမှာပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေအနေနဲ့လဲကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းထောက်ခံစာကိုတစ်ပါးတည်းပူရဲတင်ပြရမယ်လို့လည်းဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့လက်တလောအခြေအနေတွေကြောင်းအခုထုတ်ပြန်လိုက်တဲ့စီကံတွေမတ်လ12ရက်နေ့ကနေစပြီးတော့အသက်ဝင်မှာဖြစ်ပြီးအပြောင်းအလဲရှိရင်ထပ်ပြီးတော့သတင်းထုတ်ပြန်ကြေညာသွားမယ်လို့လည်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9500ကျော်ရှိနေပြီးတော့တရုတ်နဲ့အီတလီနိုင်ငံပြည်ရင်တတိယအများဆုံးကူးစက်ခံထားရတဲ့နိုင်ငံလည်းဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးပိုင်းအကျပ်တဲတွေရင်ဆိုင်နေရချိန်မှာနိုင်ငံတကာအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်ပြီးအရှေ့တော်အရှေ့နိုင်ငံများအဖွဲ့အာဆီယံဘဏ္ဍာရေးဝန်ကြီးတွေဒီကနေ့ဗီယက်နမ်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဗီယက်နမ်နိုင်ငံဒါနာမြို့မှာလုပ်တဲ့တွေ့ဆုံဒီစည်းဝေးပွဲတွင်ဒေသတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တစ်ခုဖြစ်တဲ့ RCEP ကိုအပြီးသတ်ပြင်ဆင်ကြမယ်လို့လည်းခန့်မှန်းထားပါတယ်။ RCEP ဟာအာဆီယံဖွဲ့ဝင်ဆက်နိုင်ငံနဲ့ဩစတြေးလျတရုတ်ဂျပန်တောင်ကိုရီးယားနဲ့နယူးဇီလန်တို့အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဖြစ်ပါတယ်။RCEP ကိုဒီနှစ်ကုန်ပိုင်းမှာလက်မှတ်ရေးထိုးကြမယ်လို့ခန့်မှန်းပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေလည်းအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့ ASEAN ဟာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံ့မှုပိုင်းမှာတရုတ်နိုင်ငံပေါ်အဓိကမိခိုအားထားနေရတာပါ။ ASEAN ဆယ်နိုင်ငံထဲမှာမြန်မာနဲ့လာအိုကလွဲလို့ကျန်တဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတဲ့အကြောင်းပြောထားပြီးဒီကနေ့ထိဆိုရင်စင်ကာပူမှာအယောက်160ကျော်မလေးရှားမှာ118ယောက်ထိုင်းမှာ53ယောက်ကူးစက်ခံရပြီးတော့ထိုင်းနဲ့ဖိလစ်ပိုင်တို့မှာလူတဦးစီသေဆုံးထားပြီးဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံစစ်အခြေစိုက်စခန်းတစ်ခုကနေအမေရိကန်တပ်ဖွဲ့တွေစပြီးတော့ရုတ်သိမ်းနေပြီလို့အမေရိကန်တာဝန်ရှိသူကဒီကနေ့ပြောပါတယ်။တိုက်ပွဲတွေကြကြပြပြဆက်ဖြစ်နေပြီးတော့နိုင်ငံရဲ့အချက်အတဲနဲ့ဂျုံနေရချင်းအာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့ကြားညီညာရေးဆွေးနွေးပွဲတွေဒီကနေ့စတင်ဖို့ရှိနေချိန်မှာပဲအမေရိကန်တပ်တွေစပြီးတော့ရုတ်သိမ်းနေတဲ့အကြောင်းပြောတာပါ။အမေရိကန်နဲ့တာလီဘန်အဖွဲ့ကြားပြီးခဲ့တဲ့လကကာတာနိုင်ငံဒိုဟာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်အရတာလီဘန်အဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကတိကဝတ်တွေကိုထိန်းသိမ်းသွားမယ်ဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်ပတပ်ဖွဲ့တွေ14လအတွင်းရုတ်သိမ်းရမှာလည်းဖြစ်ပါတယ်။သဘောတူညီချက်အရလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေအတွက်12,000လောက်ကနေဇူလိုင်လလည်းနောက်ဆုံးထားပြီးတော့ကနဦးအစ်စ်မှာ8,600လောက်ထိရှော့ချဖို့နဲ့အာဖဂန်နိုင်ငံတဝန်းအမေရိကန်စစ်အခြေစိုက်စခန်း20လောက်ထက်က9ခုကိုပိတ်ပစ်ရမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ရဲ့မြို့တော်လက်ဆာဂါမှာရှိတဲ့စစ်အခြေစိုက်စခန်းနဲ့အရှေ့ပိုင်းကဟီရတ်ပြည်နယ်မှာရှိတဲ့နောက်ထပ်အခြေစိုက်စခန်းတစ်ခုကနေတပ်ဖွဲ့တွေစပြီးတော့ရုတ်သိမ်းနေတဲ့အကြောင်းအမေမဖော်လို့တဲ့အမေရိကန်တာဝန်ရှိသူတို့က AFP သတင်းဌာနကိုပြောပါတယ် ဟဲလ်မန်ပြည်နယ်နဲ့အင်းနီချင်းကန်ဒါဟာပြည်နယ်တို့ဟာတာလီဘန်တွေရဲ့အခိုင်အမာနေရာတွေဖြစ်ပြီးတော့ဆက်ရှင်နှစ်ကြာစစ်ပွဲအတွင်းတာလီဘန်တွေနဲ့အမေရိကန်ဗြိတိသျှတပ်ဖွဲ့တွေကြားအပြင်းထန်ဆုံးတိုက်ပွဲတချို့ဖြစ်ခဲ့တဲ့ဒေသတွေလည်းဖြစ်ပါတယ်
။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုပြီးရှင်ပြိုင်မဲ့သမ္မတလောင်းအတွက်ပါတီရင်းအကြိုရွေးချယ်ပွဲတွေလုပ်နေတာမှာဒီကနေ့အင်္ဂါနေ့မှာတော့မီရှိဂန်ပြည်နယ်အပါအဝင်ပြည်နယ်6ခုမှာအကြိုရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။ဒီကနေ့အကြိုရွေးချယ်ပွဲလုပ်မဲ့ပြည်နယ်6ခုထဲမှာမီရှိဂန်ပြည်နယ်ဟာအကြီးဆုံးဖြစ်ပြီးလက်ရှိအချိန်ထိထွက်ထားတဲ့လူလူစစ်တမ်းတွေအရဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကဗမွန်ပြည်နယ်ထက်လက်တော်မှတ်ဘာနီဆန်ဒါစ်ထက်ထောက်ခံမှုပို့ရထားပါတယ်။2016ခုနှစ်မှာမစ္စတာဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးရောဟီလာရီကလင်တန်တို့မီရှိဂန်ပြည်နယ်မှာရှင်ပြိုင်ခဲ့ခြင်းတွေကတော့မစ္စတာဆန်ဒါစ်အနိုင်ရခဲ့တာပါ။ဒါပေမဲ့အခုတော့မစ္စတာဘိုင်ဒန်ကဆယ်ရာခိုင်နှုန်းထက်မနည်းထောက်ခံမှုပို့ရနေပါတယ်။ဒီကနေ့အကြိုရွေးချယ်ပွဲလုပ်မဲ့တခြားပြည်နယ်တွေကတော့ Washington, Missouri, Mississippi, Idaho နဲ့မြောက်ဒါကိုတာပြည်နယ်တွေဖြစ်ပါတယ်။ဒီကနေ့မလ3ရက်နေ့တုန်းကပြည်နယ်14ခုမှာ Super Tuesday အကြိုရွေးချယ်ပွဲတွေလုပ်ခဲ့ပြီးကြတဲ့အခါဆိုရင်အခုအကြိုရွေးချယ်ပွဲတွေဟာပထမဆုံးပြန်ကျင်းပတဲ့ရွေးချယ်ပွဲတွေဖြစ်ပါတယ်။အဲဒီ Super Tuesday အကြိုရွေးချယ်ပွဲတွေမှာတော့ Mr. Biden ကပြည်နယ်10ခုမှာအနိုင်ရပြီး Mr. Sanders က California အပါအဝင်ပြည်နယ်4ခုမှာအနိုင်ရခဲ့ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်လွိုင်ခမ်းကျွာမှာခမန်းချေမြန်မာကျပ်ငွေကာလာတန်ဖိုး133ဘီလီယံရှိတဲ့မူရစ်ဆေးဝါးတွေမူရစ်ဆေးဝါးချက်ပစ္စည်းတွေကိုဖမ်းဆီးမိတယ်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုံယုံကမတ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။လွိုင်ခမ်းကျွာကနေထွက်ပြေးတိမ်းရှောင်နေတဲ့ဦးချမ်းဘောပိုင်အိမ်ကနေ WY စရမ်းမှာဆေးကြွဆေးပြားတွေ88စရမ်းမှာပန်းရောင်ဆေးကြွဆေးပြားတွေအပါအဝင်အခြားမူရစ်ဆေးဝါးချက်အမှသုံးတဲ့ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။နောက်ထပ်ကလည်းခမန်းကာလာကျပ်ငွေ 3.9 ဘီလီယံကျော်ဖို့ရှိတဲ့အလားတူဆိတ်ကြွဆေးပြား18သိန်းကျော်ဒိန်းဖြူ 1,420 ဂရမ်နဲ့မူရီဆေးရွာချက်အမှာသုံးတဲ့အခြားဆက်ဆက်ပစ္စည်းမျိုးစုံကိုပန်ရှင်မဲ့အဖြစ်ဖန်ဆီးရမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကုတ်ခိုင်မြို့နယ်ထဲကကောင်းခါနဲ့လွိုက်ခမ်းမြော်အနီးပတ်ဝန်းကျင်ဒေသကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ28ရက်နေ့ကနေဒီလ10ရက်နေ့အထိနေမြေရှင်းလင်းခဲ့တာမှာမူရီဆေးရွာအပြင်လက်နက်မျိုးစုံကိုပါဖန်ဆီးမိခဲ့တယ်လို့လည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါ။အခုလိုရှာဖွေဖန်ဆီးမိတဲ့အထက်မှာဆိတ်ကြွဆေးပြားမျိုးစုံဘိန်းဖြူဘိန်းညိုဘိန်းဖြူခဲဘိန်းစီခဲဆေးပြားမုံဘိန်းစိမ့်နဲ့ဆေးဝါးချက်ပစ္စည်းမျိုးစုံအပါအဝင်စုစုပေါင်းမြန်မာကျပ်ငွေခမန်းတန်ဖို့144ဘီလီယံကျော်ဖို့ရှိတဲ့အကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြပြပေးခဲ့ကြတာပါရှင်ဖေဖေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်အကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာမှ855ကိုဆက်သွင်းနိုင်သလို email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုပြောပြကြပါရဲ့ရှင်မြန်မာကျပ်ငွေနဲ့လဲလှယ်တာမှာတရုတ်ရန်ငွေဈေးထိုးကျသွားတဲ့အတွက်မြန်မာဘက်ကနေပြီးတော့တရုတ်နိုင်ငံကိုကုန်စည်တင်ပို့နေတဲ့ကုန်စည်ဒိုင်းတွေအနေနဲ့အခက်အခဲထပ်ပြီးတော့ကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးနဲ့ရောင်းဝယ်တွေမှာအခက်အခဲအမျိုးမျိုးကြုံနေရတဲ့အချိန်မှာပဲတရုတ်နဲ့ကုတန်ရောင်းဝယ်နေတဲ့မြန်မာကုန်တွေတွေလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာပါ။ဒီအကြောင်း VOA သတင်းတောက်မတ်အိမ်တန်တာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့မြန်မာတရုတ်နှစ်နိုင်ငံကြားကုန်စည်ပို့ဆောင်ပေးနေတဲ့မူဆယ်ကုန်သွယ်ရေးဂိတ်ကိုဖေဖော်ဝါရီ23ရက်နေ့ကမှပြန်ဖွင့်ပေးခဲ့တာပါဒီလိုဖွင့်ပေးခဲ့ပြီးသတင်းနှစ်ပတ်ကျော်အကြာမှာပဲရွှန်စည်းထိုးကျသွားတဲ့ပြဿနာကိုရင်ဆိုင်နေကြရပါတယ်ဒီလိုရွှန်စည်းထိုးကျသွားတာကြောင့်ကုန်သည်တွေအနေနဲ့အယောင်ဝယ်ဖြစ်အောင်လုပ်နေရပေမဲ့အမျက်တော့မရနိုင်ဘူးလို့မူဆယ်နန့်ခန်နယ်စပ်ကုန်သွယ်ရေးကုန်သည်များအသင်းအတွင်ရေးမှူးဦးဆိုင်ထွန်းကိုကိုကပြောပါတယ
်ငွေစည်းတွေအကျနေတော့ဝစီအဲ့ငွေတန်းလုံးနေကြာနေတဲ့ခါကျကိုယ့်ရဲ့ပို့ပုံမှာရောင်းလို့လည်းရတဲ့ခါကျငွေတန်းလုံးမှာပြန်လာတဲ့ခါကျလည်းနည်းနည်းတော့ရောင်းမယ်နည်းနည်းဖြစ်တယ်ဆိုတော့ဒါလည်းညက်ကဟိုလိုကြီးမထွက်ပါဘူး။အဲ့မှာဆိုကျွန်တော်ရောင်းလိုက်တယ်ဂျွန်းနဲ့ရောင်းတော့ဟုတ်။ဒါပေမဲ့တက်ငွေနဲ့ပြန်တဲ့ခါကျကျွန်တော်နာပါလေ။မနက်ဒီငွေလဲလုံးပေါ်မှာမူတည်ပြီးတော့တော်တော်များများတော့ဒီရက်တော့ရိုက်တယ်ဗျ။ဒီကောင်ကြီးဖူးချသွားတော့ဒီစက်ပိုင်းလေးကိုဖူးချသွားတယ်မဖြစ်ဘူးပေါ့နော်။ကျလည်းနည်းနည်းပေါ့ဟမ်။ငွေကလည်း၄-၅နှစ်တုန်းကတော့တခါ
တရုတ်ယွမ်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာပုံမှန်အားဖြင့်တရုတ်ကိုကျပ်200ပတ်ဝန်းကျင်ရှိခဲ့တာကနေမတ်လ10ရက်နေ့မှာတရုတ်ကိုမြန်မာကျပ်ငွေ190ထိကျသွားပါတယ်။တလင်းလာနေ့မနက်ပိုင်းကဆိုရင်တရုတ်ကို182ကျပ်ကျသွားခဲ့ပြီးတော့အင်္ဂါနေ့မှာတော့နည်းနည်းပြန်တက်လာပါတယ်။ ဒါကနှစ်နှစ်အတွင်းမှာပထမဦးဆုံးအကြိမ်စံချိန်တင်ကျဆင်းတာဖြစ်ပြီးမြမတစ်တီးပွဲယုံတွေနဲ့ကုန်တယ်တွေအနေနဲ့ငွေကြေးစည်းကွက်မှာအထည်နာနေကြတယ်လို့ဆိုပါတယ်
ဖြစ်တတ်ပါတယ်နှစ်စဉ်လိုလိုဖြစ်တတ်ပါတယ်ငွေစည်းရတဲ့ကြာတမ်းမဲ့ဒီငွေစည်းရဒီနှစ်နှစ်အတွင်းမှာတော့ငြိမ်နေတာပေါ့နော်တက်ပဲရှိတော့အခုကြတော့နည်းနည်းရုပ်တွေထိုးကြတော့ရောင်းရတာဈေးကမရငွေဈေးကမကျတော့ဆိုတော့လေနော်အဲ့လိုမျိုးအခက်အခဲတွေပေါ့ဈေးကအခက်အခဲငွေကြီးအခက်အခဲပေါ့အိတ်ချင်းတွေအခက်အခဲအဲ့ဒါတွေကုန်စုပြုံကျုံနေရတော့
ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်အမေရိကန်ဘိုဟိုဘဏ်ကဘဏ်တွန်းလုံးလျှော့ချတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်တပတ်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာလည်းဒေါ်လာကိုကျပ်100ပတ်ဝန်းကျင်ချီဈေးကျသွားပါတယ်။မက်လ4ရက်နေ့မှာဒေါ်လာကိုကျပ်1400ကျော်ရှိခဲ့တာကနေမက်လ9ရက်နေ့မှာတော့1300ထိကျသွားခဲ့ပါတယ်။ဒီနေ့မက်လ10ရက်နေ့ညနေ3နာရီခွဲအချိန်မှာတော့ဒေါ်လာကို1320ကျပ်ပြန်ဖြစ်လာပါတယ်။ဒေါ်လာဈေးအပြင်ပြည်တွင်းရွှေဈေးနဲ့စက်သုံးစီဈေးတွေပါအခုရပိုင်းအတွင်းထိုးကျလာနေတာကိုတွေ့ရပါတယ်
။မတ်အင်တန်ဒါထွန်စုံစမ်းတင်ပြခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဈေးကွက်အခြေအနေကနေခုအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ဆိုပြီးအိန္ဒိယနိုင်ငံဘက်ကနေနယ်စပ်ကုန်သွယ်ရေးရဲ့အဓိကဝန်ပေါက်ဖြစ်တဲ့မိုရီတမူနယ်စပ်ဂိတ်တွေကိုအိန္ဒိယနိုင်ငံဘက်ကဒီကနေ့စတင်ပြီးတော့ရဲအကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒီလိုနယ်စပ်ဂိတ်ပိတ်လိုက်တာကြောင့်နှပ်ဖာလုံဈေးဟာအယောင်ဝယ်ရပ်တန့်ခဲ့တယ်လို့တမူမျိုးကနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကတရားမဝင်ဝင်ပေါက်တွေကိုလုံးဝပိတ်ပင်ထားခဲ့တယ်လို့တရားဝင်ဝင်ထွက်ခွင့်ပြုထားတဲ့ဂိတ်တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တာပါဒီကနေ့မနက်မှာတော့တရားဝင်ဂိတ်တစ်ဂိတ်လုံးကိုအိန္ဒိယအာဏာပိုင်တွေကပိတ်လိုက်တယ်လို့တမူခိုင်အုပ်ချုပ်ရေးယုံကတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်
ဒီနေ့ပိတ်ထားတယ်မှာဟုတ်ကဲ့အိန္ဒိယဘက်ကပါနိုင်ငံလုံးပိတ်ထားပါတယ်အဲဒါဆိုရတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လို့ပြောပါကူးစက်မှုဖြစ်လာမှာဆိုလို့ပေါ့နော
်တမူးမျိုးကန်တူဖြစ်တဲ့ဦးမြင့်စောကလည်းနေဆက်အဝင်ထွက်ပိတ်လိုက်တဲ့အကြောင်းကိုအခုလို့ပြောပါတယ
်ဒီကျွန်တော်တို့ဒီ ground ဆိုတော့ရောရောကဘူးဖြစ်လို့မဟုတ်ဘူးညအဲသူတင်ကခွေတာပေါ့နော်သူတင်ကခွေနဲ့အနေနဲ့တော့ဟိုပိတ်လိုက်ပြီးမှအဲ့မှာဟိုစစ်စစ်နဲ့ကျမ်းမာရေးစစ်စစ်နဲ့ဒီဒီတောင်ရှိပြည်ညာလည်းအဲ့လိုကောင်းလည်းမယ်လို့သူရဲ့ဒီညာကျွန်တော်မှတော့တွေ့ရတယ်နောက်တစ်ခုပြညာလေရေကန်တမ်းမရှိဘူးကြဒီကြားလေးပြိနေတဲ့ဘောရှိတယ
်အိန္ဒိယနိုင်ငံမိုးရီမျိုးနဲ့မြန်မာနိုင်ငံတမူးမျိုးကိုဝင်ထွက်နိုင်တဲ့ဂိတ်နှစ်ဂိတ်ရှိတာဖြစ်ပါတယ်အမှန်နဲ့ဂိတ်အနီးရှိတဲ့နန်းဖာလုံဈေးကတော့နယ်စပ်ကုန်သွယ်ရေးအတွက်အရေးပါတဲ့ဈေးလေးဖြစ်ပါတယ်။ဒီကနေ့မှာတော့လူအဝင်ထွက်မရှိလို့နန်းဖာလုံဈေးကဆိုင်တွေပိတ်ကုန်ကြောင်းကုန်စုံဆိုင်ပိုင်ရှင်တဦးကပြောပါတယ်။
သူကလူလုံးဝမလာဘူးဆိုတော့မရောင်းရဘူးလေအဲ့တော့ဆိုင်တော်မှတိမ့်ခဲ့တယ
်တမူးမျိုးကအခြားကုံတဲ့တူးကလည်းအခုလိုဂိတ်တွေပိတ်လိုက်တာကြောင့်နေဆက်ကုံသွယ်ရေးဟာရပ်ဆိုင်းသွားတယ်လို့ပြောပါတယ
်နေဆက်ကုံသွယ်ရေးကကိုလောလောဆယ်တော့ဘာမှသွားလို့လာလို့မရဘူးနော်ကိုအကုန်လုံးပိတ်ထားတယ်ဝမ်းကရောတူးကရောအဓိကထိကြိုက်တာကတော့ကျွန်တော်ဈေးကြီးစီးတာတွေထိကြိုက်တာပေါ့နော်ဟုတ်ပဲကံလည်းထိကြိုက်တော့ဗောအများဆုံးကျွန်တော်ဒီဈေးကိုမိခိုးပြီးမှလာအယောင်ဝယ်လုံနေကြတဲ့လူလည်းသူတို့လည်းထိကြိုက်တာပဲသူရဲကန်တာမရှိပိတ်ထားတယ်ဆို
အိန္ဒိယမြန်မာနယ်စပ်ဂိတ်တွေကိုဖြတ်တန်းသွားလာရမှာတော့နှစ်နိုင်ငံစလုံးကကျန်းမာရေးစစ်ဆေးတာတွေဆောင်ရွက်ပြီးမှဝင်ခွင့်ပေးထားတာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကျုံနိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့ပြီးအခုအခါနိုင်ငံပေါင်း114နိုင်ငံကိုကူးစက်ထားပြီးဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့လူ90ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပေမဲ့မိုးရီဘက်မှာတော့ကူးစက်ထားသူရှိမရှိဆိုတာကိုအတိအကျမသိရသေးပါဘူးမြန်မာနိုင်ငံကတော့ကူးစက်သူမရှိကြောင်းသတင်းထုတ်ပြန်ထားပါတယ်
အိန္ဒိယမြန်မာနယ်စပ်ကနောက်ထပ်ကုန်သွယ်ရေးရဲ့ဝင်ထွက်ဂိတ်တစ်ခုဖြစ်တဲ့ရခောရာမီဇိုရန်နယ်စပ်ဂိတ်ကိုလည်းဒီကနေ့ညနေပိုင်းမှာပဲစတင်ပိတ်လိုက်ပြီးဆိုတဲ့အကြောင်းသတင်းရထားပါတယ်ရှင်။အခုတော့ဆန်းစုကြည်ရဲ့ရှမ်းပြည်မြောက်ပိုင်းခရီးစဉ်ကိုအလှည့်ပေးကြပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းလာရှုမြို့ခီးစဉ်တွင်ဒေသခံလူထုနဲ့တွေ့ဆုံတဲ့အချိန်မှာကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အလေးပေးပြောသွားတယ်လို့ ပြည်နယ် NLD တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းအခုလိုဗိုင်းရပ်စ်ပိုအန္တရာယ်ရှိနေတဲ့အချိန်မှာလူမှုစီဝေးပွဲလုပ်တဲ့ပေါ်ဝေဖန်ပြောဆိုနေတာတွေလည်းရှိကြပါတယ်မြို့တော်ခမ်းမတွဲဆောင်ပွဲမှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုတီးခြားဖိတ်ထားတာမရှိခဲ့ပေမဲ့တွဲဆောင်ပွဲကျင်းပနေချိန်မှာဒေါ်အောင်ဆန်းစုကြည်ရဲ့ခရီးစဉ်ပေါ်ကန့်ကွက်စာတွေဖြန့်တဲ့လှုပ်ရှားမှုတချို့တော့ရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအင်ကန်နေ့မနေ့ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုရောက်ရှိလာပြီးလာရှိုးမြို့ပြည်သူ့စေယုံအစိမ့်မြင့်တင်ခြင်းစီမံကိန်းအစိမ့်နှစ်အဖြစ်စေယုံစာဦးတက်လွှဲပြောင်းပေးရပွဲအခမ်းအနားကိုတက်ရောက်ခဲ့ပြီးမြို့တော်ခမ်းမမှာလူသူတွဲဆောင်ပွဲပြုလုပ်ခဲ့ပါတယ်ဒီတွေ့ဆုံမှုအခြေအနေကတော့ရှမ်းပြည်နယ်မြောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ်
။ဒူလာရာကလာရှိုးမှာဂျပန်ကဒီနေ့ဆေးရုံချင်းကိုလာတယ်။အဲဒီဖွဲ့ပေါ်နေကတော့မှမြို့တော်ခမ်းမမှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာသူစပြောတာကိုရှမ်းပိုင်းနဲ့ပတ်သက်ပြီးပြောပါတယ်။ဒီလိုလက်ဆွဲပြီးမှသူမလို့ဆက်နိုင်တာကိုအခြေအနေကနားလည်ခွင့်တို့ဖို့ဘာကြောင့်လဲဆိုရင်ရှမ်းပိုင်းကကြီးကအဖြစ်နိုင်ပြီးရောကကြောင့်မလို့လေဆွေးနွေးချက်ချင်းမလို့ဖို့အတွက်သူ့ကိုတံပေးထားလို့အဲ့ဒါမပြောရတဲ့အကြောင်းဒီလူတွေကလည်းအဲ့လိုပဲပေါ့နော်ကျမကြီးခိဆက်ဖို့အဲ့ဒီပေါ်မှာအဓိကထားပြီးတော့မှပြောပါလေဇန်နာကတော့ဒီလူတွေရဲ့လူရဲ့မိဘတွေကိုဆက်ဆံရဝန်ကြီးတွေဟောလို့တယ်မူရဲ့စေဝါအကြောင်းပြောတယ်အဓိကဘယ်လောက်ပါလဲ
ဒီတွေ့ဆုံပွဲမှာကိုရိုနာဗိုင်းရပ်ကူးစက်ရောဂါနဲ့ရှမ်းပြည်နယ်အတွင်းမူရဲ့စေဝါနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပြောဆိုခဲ့တယ်လို့ဦးဆိုင်မြင့်မောင်ကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုဝန်ကြီး၊ကျန်းမာရေးဝန်ကြီး၊တောက်တာမြင့်ထွေး၊လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတာရေးဝန်ကြီး၊တောက်တာဝင်းမြတ်၏နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်သိန့်စွေပါဝင်ရှမ်းပြည်နယ်ဆွေရဖွဲ့တို့ပါဝင်ပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်ကူးစက်ရောဂါဖြစ်ပွားနေတဲ့သရုတ်နိုင်ငံနဲ့ထိစပ်နေတဲ့ရှမ်းပြည်နယ်တွင်လူစုလူဝေးနဲ့တွေ့ဆုံပွဲပြုလုပ်နေတဲ့လှုပ်ဆောင်ချက်ပေါ်နားမလည်နိုင်ဘူးလို့လာရှူမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်းလျံကဆိုပါတယ်
ဒီလိုချိန်မျိုးမှာကိုဗစ်ပေါ်နော်ကိုရိုနာဗိုင်းရပ်ကြောင့်လူစုတည်ဆုံပွဲတွေရှောင်ကျဉ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ပြောတာလည်းပြောတာပေါ့နော်ဒါပေမဲ့အမေရိကန်ကိုယ်တိုင်ကအဲ့လိုလူစုလူဝေးတွေတော့လည်းဆိုတော့နားမလည်ချင်ဘူးလေ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လူစုတည်ဆုံမှုမှာတာမန်ပြည်သူတွေအရဖွဲ့ဖွဲ့စည်းတွေမီဒီယာတွေအနေနဲ့မေးခွန်းမေးခွင်းမရခဲ့ဘူးလို့တည်ဆုံပွဲကိုတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းငင်းချမ်းရီအရဖွဲ့ဖွဲ့စည်းအမှုဆောင်ကော်မတီဝင်မတ်နန်းစပယ်ကပြောပါတယ
်ရခိုင်ဖွဲ့စည်းတွေကိုဖိတ်တာမရှိဘူးအမျိုးကမျိုးကတတ်ပေးတာမရှိဘူးဒီမျိုးမီမျိုးဖားတွေကမေးခွန်းအရင်ယူထားတယ်အဲ့ဒါကိုဖြေရှင်းဖို့အတွက်သူတို့လည်းပြင်ဆင်လာတယ်တော့သူရှိမှသူဖြေချင်ဒီကုန်တန်းကုလားရှိရတဲ့နည်းမီဒီယာတွေမေးခွန်းမေးခွန်းရတယ်မတွေ့ခဲ့ဘူးဆိုတော့အတော်စုခံသူ့အစိုးရနဲ့အစိုးရအဖွဲ့ဝင်တွေကိုထိန်းချောင်းတာကဒီကုတိုင်းစီးပြီးမှဒီလူထုနဲ့ထိန်းချောင်းတာပဲလုပ်သွားတယ် CSO မီဒီယာရဲ့အခန်းကဏ္ဍကိုသူသူဥစားမပေးနိုင်ဘူးပုံစံမျိုးနေရတယ်ခင်
တော်အောင်ဆန်းစုကြည်လာရှိုးမြို့ကိုရောက်စင်မှာဒေသခံတို့ရဲ့ကန့်ကွက်ကြောင်းလှုပ်ရှားမှုဖြစ်စဉ်တွေရှိခဲ့ပါတယ်လူသူတွေ့ဆုံပွဲပြုလုပ်နေချိန်တွင်တော်အောင်ဆန်းစုကြည်ကိုလက်မခံအယုံကြည်မရှိစာတွေဖြန့်ဝေတဲ့ကမ်ပိန်းလှုပ်ရှားမှုတွေရှိခဲ့တယ်လို့လည်းမှန်တမ်းစပယ်ကဆက်ပြောပါတယ်
။အဖြစ်ဝေတာပဲဒါမွေးဆယ်ဖူလာတလားပေါ့နော်။တိုင်းနာတွေကအဲ့လိုသိကြရတဲ့ချီရဆိုတော့ဒီပေါ်မှာပါအောင်တုံ့ပြန်တာပေါ့နော်။ဒီချိန်မှာနောက်ရက်90နဲ့လက်တွေ့ချင်းရမယ်။တိုင်းနာဒေသတွေပေါ်မှာဆိုတော့ဒါပေါ်မချိန်နဲ့လို့တုံ့ပြန်တယ်လို့ထင်တယ်
။အောင်ဆန်းကတိအောင်ဆန်းသမီးမတီရပောင်90နေယုံနဲ့မဲပေးခွေပဲလဲပါလဲခစ်တဲ့နာစီစနစ်ဖြစ်ရှမ်းပြည်ကိုပင်လယ်ပြင်မလုတ်ရန်ရှမ်းပြည်တွင်ရေကာတာတည်ဆောက်မှုများဆက်မလုတ်ရန်အစရှိတဲ့စာရွက်တွေကိုလူသွားလာမှုများတဲ့နန်းဟေဝံပန်းချံလန်းလာရှိုးမြို့ဝင်မုတ်ဦး NLD ပါတီရုံးရှိနဲ့နားမခေါ်ရင်ရနာစခန်းမှာဖြန့်ဝေထားသလိုလမ်းဘေးဓာတ်တိုင်တွေမှာလည်းကတ်ထားတယ်လို့ဒေသခံတွေကပြောပါတယ်2019ခုနှစ်ဒီဇင်ဘာလ19ရက်နေ့တုန်းကတော့အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မန်အောင်မြို့ခရီးစဉ်မှာလည်းမိုင်းပါကွဲမှုတွေနဲ့တွေ့ကြုံခဲ့ရပါတယ်။တော့အောင်ဆန်းစုကြည်အနေနဲ့ဒီလပိုင်းတွေမှာချင်းပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကိုလူသူတွေ့ဆုံပွဲပြုလုပ်နေတာဟာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးပွဲအတွက်လာတယ်လို့လဲတိုင်းရင်းသားနိုင်ငံရေးပါတီတွေကလည်းထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ရဲ့ရှမ်းပြည်မြောက်ပိုင်းခရီးစဉ်ကြောင့်နိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုမြန်မာပြည်အနောက်ဘက်ခြမ်းကတိုက်ပွဲအခြေအနေကိုလည်းအလှည့်ပေးချင်ပါတယ်။ချင်းပြည်နယ်ကပလဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နဲ့မင်းပြားမြို့နယ်တွေမှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တို့အင်ကာနေကအထိတိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။မနေ့ပိုင်းကလည်းဒီကြောက်တော်မြို့မှာကြီးထိမှန်ပြီးတော့အရသားတဦးသေဆုံးခဲ့သလိုမင်းပြားမြို့နယ်မှာတော့ထိခိုက်ဒဏ်ရာရတဲ့အရသား၅ဦးထက်မနည်းရှိပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကျောက်တော်မြို့နယ်လောင်းချီကျွော်မှာရခိုင်လက်နက်ကန်အဖွဲ့နဲ့ဆူရတာတို့ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြို့သမီးတူဦးသေဆုံးပြီးတူဦးဒဏ်ရာရှိခဲ့တယ်လို့လောင်းချီကျွော်ဒေသခံတူဦးကပြောပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဖက်မှာလက်နေပြည်ကြီးကြတာတော့ပေါ့ပါဘူးခင်ဗျာလက်နေဝင်နေလက်ပြတာပါအဲလက်နေဝင်နေလက်ပြတာကတော့ဟာသူတို့ငွေလို့ပြတာမဟုတ်ပါဘူးရင်းပြတာရင်းပြတဲ့အချိန်မှာပဲကျွန်တော်တို့ရောမှာတကူကတော့နေရာတိုင်းပဲဖွင့်ချင်းပြီးပဲထုံသွားပါတယ်နောက်တစ်ခုကတော့ဟာခြေထောက်မှာတန်ရတော့ပါတယ်အခုကတော့တိတ်ဖြစ်သလားတော့မပြောတတ်ပါဘူးခင်ဗျာအခုတော့ပြည့်တယ်လေတော့အစီရင်တော့အစီရင်တော့လာကြားလိုက်ရပါတယ်ဒီနေ့ဒီမှာမိနေခွစီလောက်ပဲရှိမှာပါ
ဒါပြင်မင်းပြောင်းမျိုးနဲ့ဖားပြူကြေးရွာမှာလည်းတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်နေအိမ်တွေမီးလောင်သွားခဲ့တယ်လို့အရသား9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖားပြူဒေသခံကိုထွန်းထွန်းအောင်ကပြောပါတယ်
။ဒဏ်ရာသူကတော့လူ5ဦးရှိတယ်။အခုသူတို့အရှင်တွေကဟိုဟာဖေးရုံကိုလေးတန်ဖားရတယ်။နှစ်ယောက်ကဒဏ်ရာကဟိုဟာရောက်ကြတယောက်ကတော့ပခုမှုမှာမနေညာဟိုဟာမိမကြီးတယောက်ကတော့ပေါင်ဖောက်တယ်။နောက်မင်းကလေးတယောက်ကလေကောင်းမှာဟာလက်နှလုံးတော့ပြေးသွားတယ်မျက်လုံးမှာဟုတ်တယ်အဖေါ်ကြီးတယောက်ကမျက်လုံးမှာထိသွားတယ်ဗျအဲ့ပွဲဖြစ်တာကဒီကျွန်တော်တို့ဟာနော်လက်နိုင်ဒိုလာကလက်နိုင်လာကရှိမယ်အင်းနိုင်လာကဒီမျက်နှာမဲ့ရွာဘက်ကဟာစစ်ကြောင်းကလာတယ်တဲ့လာတယ်တော့ပြောတဲ့ခါကျတော့ကျွန်တော်တို့တိတ်ဆုံနေကြတယ်တိတ်ဆုံနေကြတော့ကျွန်တော်တို့ရွာထဲကဝင်သွားတယ်ကိုဝင်သွားပြီးခဏတည်းအကြာမှာကျွန်တော်တို့ကဘာမှမဖြစ်တော့ဘူးဆိုပြီးဘာမှမဖြစ်တော့ဘူးဆိုပြီးပြန်ထွက်လာကြတယ်တိတ်ဆုံနေတဲ့အရာဟာကအဲခဏနေကြတော့သကားတခုနှစ်ခုပဲပြရသေးကျွန်တော်တို့ဖိုက်ပြီးကျွန်တော်တို့အမေတွေနဲ့လေပြီးအဲ့ဒါနဲ့တင်းနဲ့တည်းကြွားတာနဲ့အကုန်လုံးလက်နေကြီးတွေနဲ့ပြစ်ခတ်တာဗျာအရွာတွေရွာတွေကအိမ်တွေလည်းမိလောင်သွားတယ်ဟုတ်အိမ်ကအလုံး30ဂျိုလောက်မိလောင်သွားတယ်အိတ်ပွေးက2နာရီဂျိုလောက်ကြာတယ်ဗျ
မင်းများမျိုးနဲ့ဖောက်ပြူကြီးရွာနီးမှာတပ်မတော်စေချောင်းတစ်ခုကိုအဖွဲ့ကစနိုက်ပါနဲ့ပြစ်ခတ်ခဲ့ပြီးသေဆုံးသူတွေများပြားတာကြောင့်ကြီးရွာတွင်းကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုက္ခကဆွဆွေးပြောဆိုပါတယ်
။ဟိုမနေ့ကဒီမတ်လ9ရက်ဒီမနေ့9:34မိနစ်မှာဒီမင်းများမျိုးနဲ့ဖောက်ပြူရခိုင်ရွာထိပ်ကိုမြန်မာစစ်တပ်ဘက်ကနေပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့သူတို့ဒီရေကြဲချီချီနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီဖောက်ပြူရွာထိပ်မှာနေတချို့မိလောင်တာရှိတယ်ဟိုဖားပြိုရွာမှာတော့ကျွန်တော်တို့ ਨੇ တိုက်ပွဲဖြစ်တာမရှိဘူးဟိုဒီဖားပြိုရွာ ਨੇ ဒီမီတာ200ကျော်လောက်ဝေးတဲ့နေရာမှာတော့မြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ဟိုစနိုက်ပါ ਨੇ ပစ်ခတ်ခဲ့တာရှိတယ်လို့သိရတယ်ဆိုတော့အဲ့ဒီမှာမြန်မာစစ်တပ်ဘက်ကဟိုတေဆုံးတရားရတာတွေရှိတဲ့အတွက်ကြောင့်မို့လို့သူတို့ကဒီဟိုအဲ့ဒီဖားပြိုရခိုင်ရွာကိုဟိုလူမျိုးရေးရအညိုးတေးတွေအပေါ်မှာအခြေခံပြီးတော့မှဒါပစ်ခတ်တာရှိတယ်လို့သိရတယ်
ဒါအပြင်ပလောဝမြို့နယ်ဖက်တွေမှာလည်းဆိုရတက်နေဖွေတို့ဒီကနေ့ထိတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတာတွေရှိတယ်လို့ခိုင်ဒုက္ခကပြောပါတယ်
ဒီမနေ့ကဒီမလာ9ရက်နေ့မှာပလောဝမြို့နယ်မီးရှောင်းတကားထိုက်ကဒီဘီဝါကုန်းပတ်ဝန်းကျင်မှာတိုက်ပွဲတွေဟိုဆက်တိုက်ဖြစ်ပေါ်ခဲ့တာတော့ရှိနေတာအဲ့ဒီမှာဒီဘီဝါကုန်းကိုထိုးပေါက်ပြီးတော့မှဒီစစ်ကူပို့ဖို့စူးစမ်းနေတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတွေနဲ့ကျွန်တော်တို့ရခိုင်တပ်တို့အကြမ်းမှာတိုက်ပွဲတွေဟိုဆက်လက်ပြီးတော့ဖြစ်ပေါ်နေတာရှိတယ်မြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့ကျွန်တော်တို့ရခိုင်တပ်တို့ကြားမှာဒီမုံတန်းပြင်ရွာရဲ့အရှိဖက်နဲ့ဒီတောင်ဖက်တောင်တန်းတွေမှာဒီတိုက်ပွဲ၃ကြိမ်ဟိုဆက်တိုက်ဖြစ်ပွားခဲ့တာရှိတယ်။အဲ့နေရာ၃ခုမှာဒီတိုက်ပွဲတစ်ကြိမ်လေးဖြစ်တာပေါ့နော်။ဒီမနေ့၉နာရီ၁၈မိနစ်ကစတင်ပြီးတော့မှဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီလေကြောင်းကနေဟိုရိုက်ခါတွေစစ်ကူစစ်သားတွေနဲ့ဒီခရမ်းမီးကြောက်တွေရှာပစ်ဖို့စူးစမ်းခဲ့တာရှိတယ်။
ပလောဝမြို့နယ်အတွင်းမှာတိုက်ပွဲတွေကြောင့်ဆက်နက်ရဲခါတွေလေးပြက်လက်နေတယ်လို့လုံချုံရေးအရှင်တွေကမနေ့6နိုင်ကနေညနေ9နာရီထိညမထွက်ရမင်းပုံမှန်တစ်လေးလေးကိုထပ်မံတူရှိထုတ်ထားတာလေးဖြစ်ပါတယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကတိုက်ပွဲရှိနေတဲ့အရာသားထိခိုက်တိုက်စုံးမှုတွေနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွင့်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးတို့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခေရှင်းမရှိပါဘူးရခိုင်မြောက်ပိုင်းနဲ့ပလောဝမြို့နယ်တွေမှာဆိုရတန်းနဲ့အဖွဲ့တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲတွင်အရာသားထိခိုက်တိုက်စုံးတာတွေလည်းများပြားလာနေပါတယ်အခုလိုအရာသားတွေတိုက်စုံးတိုင်းမှာလည်းတန်းနဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလေးဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်နယ်ကကြောက်တော်နယ်မင်းပြားတို့မှာတိုက်ပွဲအတွင်ရသားတွေတေဆုံးထိခိုက်မှုရှိခဲ့တဲ့အကြောင်းကိုသက်နိုင်ပြောပြခဲ့တာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2020ပြည့်နှစ်မတ်လ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီမိုကရေစီပါတီတွင်တပ္ပရာလောင်းရွေးချယ်ဖို့ပြည်내6ခုမှာအင်္ဂါနေ့ရွေးကောက်ပွဲတွေထက်ကျင်းပမှာပါ။အခုချိန်အထိအဓိကကိုယ်စားလှယ်လောင်းနှူးဖြစ်တဲ့ဘားဘောက်ပြည်내ထက်လွတ်တော်အမတ်ဘန်ဒီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်တို့နှစ်ယောက်ရှင်ပြိုင်နေပါလေ။ပြီးခဲ့တဲ့သတင်းဘက်ကဂျိုးဘိုက်ဒန်ကရွေးကောက်ပွဲ10ခုမှာအနိုင်ရလိုက်တာကြောင့်ဘန်ဒီဆန်ဒါစ်အတွက်အကြိမ်နဲ့ခက်ခဲခဲရှင်ပြိုင်ရမယ့်အခြေအနေမှာလည်းရှိနေပါလေ။ပြီးခဲ့တဲ့ဘက်ကရွေးကောက်ပွဲတွေမှာအနိုင်ရပြီးဒီမိုကရေစီပါတီသမ္မတကိုယ်စားလှယ်လောင်းတွေထဲရှေ့ကဥဆောင်သူဖြစ်လာတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်စနေနေ့ကမစ်ဆိုရီပြည်နယ်မှာမဲဆန္ဒရှင်တွေကိုတွေ့ဆုံပါတယ်။မစ်ဆိုရီပြည်နယ်ဟာအင်ကာနေပါတီရင်းသမ္မတဟောင်းရွေးကောက်ပွဲတွေကိုမီချီဂန်အိုက်ဒါဟိုမစ်ဆစ်စပီမြောက်ဒါကိုတာနဲ့ဝါရှင်တန်ပြည်နယ်တွေနဲ့အတူကျင်းပမှာပါ။ဘန်ဒီဆန်ဒါစ်ကလည်းမတ်လ18ရက်နေ့သမ္မတဟောင်းပထမရွေးကောက်ပွဲကျင်းပမယ်အီလီနိုင်းစ်ပြည်နယ်မှာမဲဆယ်စည်းရုံးပါတယ်။ပါတီတွင်းမှာအဓိကရှင်ပြိုင်တဲ့သူတွေနှုတ်ထွက်သွားပြီးကိုယ်စားလှယ်အတော်များများကဂျိုးဘိုက်ဒန်ကိုထောက်ခံတဲ့အကြောင်းကြေညာခဲ့ပါတယ်။ဂျိုးဘိုက်ဒန်ကိုထောက်ခံသူတွေထဲမှာအင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပီတ်ဘူတီဂျေမင်နီဆိုတာပြည်နယ်ထဲလွတ်တော်အမအေမီဂလိုဘာချာနဲ့နယူးယောက်မြို့တော်ဝင်ဟောင်းဘီလနာတထဲကြီးမိုက်ဘလွန်ဘတ်တို့လည်းပါဝင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်အမကမ်လာဟဲရစ်ကလည်းဂျိုးဘိုက်ဒန်ကိုထောက်ခံတဲ့အကြောင်းတင်းကွန်တွေကတွစ်တာလူမှုကွန်ရက်ကနေကြေညာပါတယ
်that I am with great enthusiasm
Joe Biden American ပြည်အောင်စုရဲ့သမ္မတဖြစ်လာအောင်ထောက်ခံဖို့အတွက်ကျမအားတက်သရောအခိုင်အမာဆုံးဖြတ်လိုက်ပါပြီ
Bernie Sanders ကတော့ဒီလိုထောက်ခံတာတွေကိုသူ့အနေနဲ့မှန်ဟောတဲ့အကြောင်းသတင်းကွန်ရီက ABC ရုပ်သံကိုပြောပါလေ
What was very clear from the media narrative and what the establishment
သတင်းဌာနတွေရဲ့ဖော်ပြချက်တွေနဲ့အစင်လာရှိတဲ့နိုင်ငံရေးတိုင်ဝိုင်းက Biden ကိုဝန်းရံပြီးကျွန်တော်ကိုအနိုင်ရအောင်လုပ်ချင်တယ်ဆိုတာရှင်းနေတာပါ
ဂျိုးဘိုက်ဒန်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်လို့ကြေညာထားတဲ့ဘန်နီဆန်ဒါစ်ဟာတိတ်ကိုဆွံ့ရောက်လွန်းနယ်လို့ပြောပြီးသူနဲ့လက်တွဲအလုပ်လုပ်ဖို့ခက်တယ်လို့ဝေဖန်သွားပါတယ်။ဒါအပြင်မဲဆန်ဒါရှင်တွေကသူကအခုလိုကြီးပေးပါတယ
်။ I promise you we're going to bring together America of every race ethnicity
American ပြည်ထောင်စုမှာလူမျိုးတိုင်းလူမျိုးတိုင်းကြားမမရွေးစီးပွားရေးအဆင့်အတန်းမခွဲဒီမိုကရက် Republican တတိပုဂ္ဂလဘယ်နေရာကမဆိုပြန်လည်စုစည်းသွားမယ်ဆိုတာခမည်းတော်ကိုကျွန်တော်ဂရုပေးပါတယ
်။ဘန်နီဆန်ဒါစ်ကတော့သူဟာလူ့သမားတွေနဲ့လူငယ်မဲဆန္ဒရှင်တွေရဲ့စိတ်ဓာတ်ဒီကိုတွန်းတင်ပေးခဲ့တယ်လို့ ABC ရုပ်သံကိုပြောပါတယ
်။ I think we're going to win this thing. We won in California, we won in Utah, we won in Colorado.
ကျွန်တော်တို့ဒီကိစ္စမှာနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ California မှာ Utah မှာ Colorado မှာနောက် Vermont ပြည်နယ်တွေမှာကျွန်တော်တို့နိုင်ပါတယ်။ပြည်နယ်၃ခုမှာထောက်ခံမဲ့အများဆုံးရပါတယ်။အခု Michigan ပြည်နယ်နဲ့ Washington ပြည်နယ်တွေနောက်တခြားနေရာတွေအားလုံးမှာအနိုင်ရဖို့ကျွန်တော်မျှော်လင့်ပါတယ်
။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင် Jesse Jackson ကတော့ Bernie Sanders ကိုသူထောက်ခံတဲ့အကြောင်းတင်းငွေတွေနေ့ကကြေညာပါတယ်။ဒီကြေညာချက်ကအာဖရိကနယ်ပေါ်အမေရိကန်တွေကြားမှာ Bernie Sanders ပေါ်ထောက်ခံမှုနဲ့ပိုပြီးကျေပြန့်လာအောင်ထောက်အကူပြုနိုင်ပါတယ်။ Joe Biden ကိုယ်တိုင်လည်းဒီလိုရွေးကောက်ပွဲမှာအရေးကြီးတဲ့အာဖရိကနယ်ပေါ်အမေရိကန်တွေရဲ့ထောက်ခံမှုတချို့ကိုရရှိထားပြီးဖြစ်ကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြတာပါရှင်။ခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့တူထုတ်လုပ်ရမှုမခင်ဖြူထွေးတို့ရဲ့ဒါရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာ
ညချမ်းပါခင်ဗျအင်္ဂါနေ့ညပိုင်းတည်းအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်မြန်မာအစင်သစ်ဖြစ်ပြီလားဆိုတာပါ COVID-19 ရောဂါတနည်းအားဖြင့်ဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်မှုတွေကမ္ဘာမှာကျယ်ပြန့်လာတဲ့တစ်ချိန်တည်းမှာပဲလူလူကြားမှာထိတ်လန့်ဆိုးရိမ်မှုတွေကမ္ဘာပေါ်မှာတိုးထက်တိုးလာနေပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ယောဂါကာကွယ်ရေးနဲ့ယောဂါထိန်းချုပ်ရေးပြင်ဆင်စရာတွေရှိတာတွေကတော့ပြင်ဆင်ရမှာဖြစ်ပါတယ်မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်တာတွေဟာအားရကြီးနေစရာရှိပါလား။နောက်လူလူကရောဒီယောဂါပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့သိရှိနားလည်ပြီးတော့ယောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လား။ကျွန်တော်တို့တုံ့တက်ဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။အဓိကပါဝင်ဆွေးနွေးပေးမယ့်လူကတော့ဒေါက်တာမူအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျာ။အထွေထွေယောဂါကုအထူးကဆရာဝန်ကြီးဖြစ်လို့ပဲဒီလူလူကျမကြီးနဲ့ပတ်သက်လို့ဒီအသိပညာပေးစာရီလည်းရေးသားနေသူဖြစ်ပါတယ်ခင်ဗျာ။သူကအဓိကပင်နိုင်ဆွေးနွေးပေးသွားမှာပါ။ဒေါက်တာမူအောင်ကျော်နိုင်ကြားပါလားခင်ဗျာ။
ဟုတ်ကဲ့ပါ
ခင်ဗျာရှိပါတယ်ဟုတ်ကဲ့ခုနကကျွန်တော်ဒီနေ့ဆွေးနွေးပွဲရဲ့ထိတ်ဆုံးခေါင်းစဉ်နဲ့ပဲဆရာအမြင်ကိုမေးလိုက်ချင်ပါတယ် COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါကမ္ဘာမှာတော်လေးကျယ်ပြန့်ဖြစ်နိုင်ပါပြီမြန်မာမှာမရောက်သေးပါဘူးတရားဝင်အတီမပြုတ်လို့မရသေးပါဘူးအဲ့တော့ဒီရောဂါကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပြီလားဘယ်လိုများယူဆပါလဲ
အဲ့တော့ကာကွယ်ထိန်းချုပ်ရေးနဲ့ဆက်သက်လို့ရှိရင်တော့ကျွန်တော်တို့ကဒီတန်လျာလူနာတွေကိုရှာဖွေပေါ်ထုတ်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းလို့သိရှိပါတယ်အဲ့တော့အခုကျွန်တော်ဂျပန်ရေးနဲ့အလားအဝယူထားနာကနေဒီတန်မြာလူနာတွေကိုဟိုစောင့်ကြည့်တဲ့အခါမှာကျွန်တော်အဓိကနှစ်ခုကိုတွေ့ပြပါတယ်ခင်ဗျာတစ်ခုကတော့ဒီ contact ပေါ့နော်ဒီရောဂါဖြစ်ပေါ်တဲ့နိုင်ငံကပြန်လာတဲ့လူတွေချမ်းသာချောင်းဆိုးရင်ကျွန်တော်စောင့်ကြည့် issue ဖြစ်သေးတဲ့အားကတစ်ဖိုင်းအခွဲဖြစ်ပြီးတော့နောက်တစ်ခုကတော့ဒီရင်းထန်တဲ့အသက်ရှိလမ်းကြောင်းဆိုင်ရာရောဂါလက္ခဏာရှိတဲ့လူတွေအနေနဲ့လည်းဒီဖြီးသွားတဲ့ဒါကြောင့်မရှိတော့လေသူတို့ကိုလည်းစောင့်ကြည့်စစ်ဆေးခဲ့ထည့်ပြီးတော့ဒီစောစီရင်စွာသိရှိရအတွက်ဆောင်ရွက်နေတာကိုတွေ့ရပါတယ်ခင်ဗျာ။ဆိုတော့အဲ့ဒါ၄အနေနဲ့ကတော့ကျွန်တော်တို့ဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့ရောဂါမကျဉ်းထန်တာပဲဖြစ်ဖြစ်ပုံရောင်တဲ့ရောဂါတွေဖြစ်ဖြစ်စောစီစွာသိရှိရအတွက်ဆောင်ရွက်နေတာကိုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
။အဲ့ဒီမှာကျွန်တော်တို့အတော်လေးစိတ်ဝင်စားကြတဲ့တစ်ခုကမြန်မာနိုင်ငံကပြောမယ်ဆိုရင်တရုတ်နဲ့လည်းနေချင်းတွေဆက်နေပါတယ်။မြန်မာနိုင်ငံကျော်ပြီးတော့ဘင်္ဂလားဒေ့ရှ်တို့ဘာလို့မောင်းလို့မောင်းဒီ virus ပိုတွေ့နေရပါပြီမြန်မာနိုင်ငံမှာဘာကြောင့်အခုထိမတွေ့နိုင်သေးတာလဲမဖော်ထုတ်နိုင်တာပဲလားတကယ်ပဲရောဂါပိုမရောက်နိုင်သေးတာလားဘယ်လိုများယူဆပါလဲဒေါက်တာမောင်ကျော်လိုက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီရောဂါပိုကသူ့ကြီးပဲဝင်လာနိုင်တာမဟုတ်ပဲねရောဂါပိုတည်ဆောင်သူတွေသူတွေကဒီချင်းပါလာနိုင်တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနေနဲ့ဆိုရင်တော့ဒီနေဆက် data ကနေဒီရုပ်နဲ့ညီဆက်တဲ့ data နေအလုံးလုံးပြန်လာတဲ့သူတွေရှိတယ်လို့ဒီလေစိတ်လေဝင်ရနေတစ်ပြင်ပြပြတရားယောဂဖြစ်ပေါ်နေတဲ့ဒေတာတွေကနေပြန်ပြီးဝင်ရောက်လာတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီလမ်းနှစ်ပယ်မှာဆိုရင်တော့ဒီအများစုကျွန်တော်လက်ခံထားတာကတော့ဒီကြောင်ကနေတစ်ဆင့်ဝင်ရောက်လာတဲ့အခွင့်အမ်းကပိုများမယ်လို့ယူဆထားကြပါတယ်ဘာလို့လဲဆိုရင်ကျွန်တော်တို့ဒီ PG နဲ့စက်နေတဲ့ဒေတာယူနန်ဂျီနဲ့မှာဆိုဖြစ်ပေါ်မှုလုံးနဲ့ပြေဆုံးမှုလုံးဟာဒီမကြားတဲ့အတွက်ကြောင့်ဒီကနေတစ်ဆင့်ပြန်ဝင်ရောက်လာတဲ့မြန်မာလူ့သမားအနေနဲ့လည်းဒီယောဂပိုဟိုပါဝင်နိုင်တာနဲ့အခွင့်အမ်းလေးတယ်လို့ဆိုပါတယ်လက်ခံထားကြတယ်ပေါ့နော်အဲ့တော့ဒီလေဇိကနေဒီချင်းဒီကြောင်းလဲဒီချင်းဝင်လာတဲ့ယောဂဘူးတဲဆောင်သူတွေကတော့တနိုင်ငံတစ်ကမ္ဘာလုံးကိုအထက်ရောက်ရှိသလိုမြန်မာပြည်ကိုလည်းရောက်ရှိဝင်ရောက်လာမယ်လို့ကျွန်တော်တို့ယူဆပါတယ်နော်ဒါပေမဲ့ဘာမှမတွေ့ရဘူးဒီယောဂဘူးပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကျွန်တော်တို့မတွေ့ရသေးဘူးဒီယောဂဘူးရှိတယ်ဆိုတော့သိရှိချက်မရှိသေးဘူးပေါ့နော် confirm case မရှိသေးဘူးတန်လျာလူနာအနေနဲ့တတ်မှတ်ထားတဲ့ဆဲကလုံးတဲ့ဒီရက်3ရက်မှာ3ဦးတူဆုံးသွားတယ်ဆိုပြီးတော့အတန်းင်းကျွန်တော်တို့သိရတယ်ပေါ့နော်သိရတဲ့အခါမှာဒီယောဂါကပိုးရှိတဲ့လူတွေကတော့မြန်မာပြည်တွင်းမှာရောက်ရှိနေနိုင်တယ်သို့တော်ရှာဖွေမတွေ့ရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကယောဂါကိုရှိစေချင်နေတာတော့မဟုတ်တော့လဲပဲရှိနေတာကိုဟိုလွတ်သွားမှာတိုးရင်ရဲ့စိတ်မျိုးတော့ရှိနေကြတယ်ဆိုပြီးကျွန်တော်တို့သိရပါတယ်
ဟုတ်ကဲ့ဒီနေရာမှာ
သိပောင်းပေးကြတယ်မှာဟုတ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုထပ်မေးချင်တာကယောဂါပုဂ္ဂုကမြန်မာနိုင်ငံထဲမှာယောဂပိုးကိုရှူဟိုလက်ပေါ့နော်ဒီတခွဲဆန်းတက်လို့အဖြေထုတ်လို့ရနေပြီလို့လည်းသိရပါတယ်အဲ့တော့စောင်းကြည့်တာတွေတန်တရားလူနာတွေလည်းတတ်မှတ်ထားတာရှိပါလေဒါပေမဲ့ဗမာကြီးလက်နေရာတွေခုနပြောလို့တရုတ်နေဆက်တို့ဘာလို့ဝင်လာတဲ့ရွှေပြောင်းလူသမားတွေဆိုရှင်ကြီးလက်ဒေသတွေကများတယ်သူတို့အဲ့ကိုပြန်ကျဲထွက်သွားတယ်အဲ့တော့အနေအထားတစ်ခုလုံးကိုကျမကြီးဝန်ကြီးဌာနကစောင်းကြည့်နိုင်တဲ့အနေအထားရောတကယ်ရှိပါရဲ့လားတနိုင်ငံလုံးတိုက်တာ
တကယ်ရင်လုံးတိုင်းတာနဲ့တော့ပြန်ရောက်လာတဲ့သူတွေထဲမှာရှားနာပြီးချောင်းထိုးတဲ့သူတွေဆိုရင်တော့ဒီတက်ဆိုင်ရနေဆေးရုံနေရာတစ်ချင်း နော်ပြောင်းလဲပြီးတော့ဆွဲပြောင်းပြီးတော့ဖောင့်ကြည့်တဲ့ဟာတွေကျွန်တော်တို့သိရှိရပါတယ်ကျွန်တော်တခုပဲရှိတာကအဲ့ဒီလူတွေကိုကျွန်တော်တို့ဒီ conference ဆိုခေါ်ရင်ဒီ conference ဆက်နဲ့ all conference ဆက်ဒီယူတဲ့နေရာမှာများကျွန်တော်တို့ကလိုအပ်ချက်ကလေးများရှိမလားပေါ့နော်ဒါလေးကိုတော့ကျွန်တော်တို့က sanitize ဖြစ်ဖို့အတွက်ကိုဒီနေရာတကျစစ်ဆေးဖို့အတွက်အားနည်းချက်လေးဒီနေရာမှာတစ်ချက်ရှိနိုင်ပါ့နော်ဒါလေးတွေကိုလွတ်သွားမလားပေါ့ဒီနောက်တစ်ခုကကျွန်တော်တို့သိရှိထားတဲ့လောက်ကတော့တခြားနိုင်ငံတွေမှာလည်းဒီလိုပဲပထမတစ်ကြိမ်negative ဖြစ်ရုံနဲ့ကျွန်တော်တို့ကဒီပိုးခနာကိုယ်ရဲ့မှာမရှိဘူးလို့မပြောနိုင်ဘဲနဲ့နော် serially ဆက်ပြီးရှစ်လာမှတွေ့တာမျိုးတွေနောက်တစ်ခါဒီရင်ပတ်တက်မှရိုက်တာတွေ university ရိုက်တာတွေဒီမှာဒီစုပ်ကိုရောက်ရှိတာတွေကိုတွေ့ရှိတာမျိုးလေးတွေလည်းကျွန်တော်တို့ကဖတ်ရှုမိနေတဲ့အခါကျတော့ကျွန်တော်တို့ရဲ့ဒီ negative ဆိုတဲ့ case တွေမှာများနော်ပိုးများရှိနေပြီးကျွန်တော်တို့ကပဲမတွေ့သေးတာလားဆိုပြီးတော့စိုးရိမ်တောက်ကြမှုလေးတွေလည်းကျွန်တော်တို့ဒီသူချင်းပငယ်ချင်းမိတ်ဆွေကြားထဲမှာကြည့်နေပြောဆိုနေကြတာဒီလည်းရှိပါတယ်ခင်ဗျအဲ့တော့ဒါလေးတွေကိုတော့ပို့ပြီးတော့ဟိုအသေးစိတ်လေးပြန်ပြီးတော့ဟိုပြောပြနိုင်တယ်ဆိုရင်တော့ဒီယုံကြည်မှုပို့ပြီးမြင့်တက်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျကျွန်တော်သရရှင်ကိုအလှစ်ထပ်ပေးကြပါလေသရရှင်ဦးစိတ်မောင်ကကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်လို့စာရေးသားပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်မနန်းလောက်ရင်သူဦးစိတ်မောင်ရဲ့စာလေးဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအဆင်သင့်ဖြစ်ပြီလားဆိုရဲမိခွန်းကိုဖြေရမယ်ဆိုရင်တော့ဆိုရင်တဲ့ရခိုင်နှုန်းများအဆင်သင့်ဖြစ်အောင်တော့မလုပ်သေးဘူးလို့ဆိုရမယ့်အခြေအနေရှိနေပါတယ်တဲ့ထိန်းချုပ်ကာကွယ်နိုင်တယ်လို့အတည်ပြုမပြောနိုင်သေးတယ်လို့ပဲကုဆက်ပြန့်ပွားမှုမရှိပါဘူးလို့လည်းအတည်ပြုပြောနိုင်ခြင်းမရှိသေးပါဘူးတဲ့ဒါပေမဲ့လည်းကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကတော့တဲ့ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာကြိုတင်ပြင်ဆင်မှုတွေမျက်ခြေမပြတ်စောင့်ကြည့်စစ်ဆေးနေပါတယ်တဲ့ဒါပေမဲ့အဲ့ဒီလောက်ရက်တွေကရှင်းတာလောက်ရှားရှိပေမဲ့လည်းစိတ်ချရလောက်အောင်ထိတော့လုပ်နိုင်ပြီလို့မထင်မိပါဘူးတဲ့အရေးကြီးတာကတော့လူမှုပါလက်လုတ်လက်စာတနေ့လုတ်တနေ့စာတောင်းတို့လေသမားစင်းရဲသားအများစုရှိနေတော့ကိုဝန်းစာရေးအထက်ဘာကောမှအလေးမထားကြတာတွေများနေတယ်ထိမ့်ချုပ်ရေးကာကွယ်ရေးအတွက်ပညာပေးမှုတွေလုတ်တလောက်အရာမထင်မထီမဲ့မြင်အလေးမထားမှုတွေများနေတယ်တဲ့နှာခေါင်းစည်းတွေသုံးဖို့တိုက်တွန်းပြောကြတဲ့အတိုင်းအလုတ်အပေါ်ပါလို့သဘောထားနေသူတွေကများနေပါတယ်တဲ့လိုက်နာသုံးဆဲသူကလည်းအလွန်နှဲပါတယ်ဈေးတွေကျောင်းတွေမှာတွေ့နေရတာရင်လေးစရာပါတဲ့နာစီချောင်းဆိုးအဖျားဝင်နေရင်တော့မှရွရွအေးမိလို့ဖြစ်တာပါဆိုပြီးတော့ဆေးမီတိုတွေနဲ့ကုသနေတာကိုကြေးလက်သေးတာမှအများဆုံးတွေ့နေရတယ်တဲ့မြို့ပေါ်ဘိုင်းလောက်မှသာဆေးခန်းကိုပြေးကြသူအနည်းငယ်ရှိပါတယ်ပညာပေးတွေကြကြဲကြဲပြင်းပြင်းလှုပ်တော့လဲတိတာတိတယ်အလေးထားလိုက်နိုင်မှုမရှိတဲ့ညံတွေကြောင့်စိတ်မချတဲ့အခြေအနေမှာရှိနေတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဥစိတ်ပေါင်းရေးသားပြပလာတာပါသရရှင်တူလီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတိလည်မှုဆွနေမင်းမြန်လို့ရပါတယ်ခင်ဗျာဒေါက်တာမိုးအောင်ကျော်လည်းရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီဘားလိုက်ပိုးကတော့အန်တာမဆွရင်ကကောင်းတဲ့ဘားလိုက်ပိုးဖြစ်တဲ့အတွက်ကျွန်တော်အရင်တစ်ပတ်ကကျွန်တော်ပြောခဲ့ယူပါခင်ဗျာကျွန်တော်ဒီမြန်မာပြည်မှာတော့တကယ်လို့ဒီယောဂါလာဝင်ခဲ့ရှင်ကျွန်တော်တို့မြန်မာပြည်သူတွေကတော့အန်တာမကတော့ဝမ်းနဲ့ကြာကောင်းတဲ့အခြေအနေကိုရောက်သွားတာဖြစ်ပါတယ်ခင်ဗျာအဲအားကြောင့်မို့တော့အစိုးရအဖွဲ့အစည်းတွေနဲ့တော့အတန်ညံတုံးလောက်ဆောင်ဖို့လိုတယ်လို့တော့ကုမ္ပဏီတွေကလည်းတော့ဝင်နေတာကိုမကြည့်ပဲနဲ့တော့အညံတုံးတော့ဒီကိစ္စကိုတော့အစိုးရအဖွဲ့အစည်းနဲ့တိုင်ပင်ပြီးတော့တော့ဖိတ်ချဖို့လိုပါတယ်မဟုတ်လို့ရှိရင်မြန်မာပြည်သူတွေကတော့ကျွန်တော်တို့ဒီယောဂါနဲ့ပတ်သက်ပြီးတော့တော့မတွေးဝင်စရာဖြစ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျာသရရှင်နောက်တစ်ဦးရှိပါတယ်ကိုချင်းဦးချင်းမြင့်ပါဦးချင်းမြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ကဒီယောဂါကိုအမြဲတမ်းသုံးရင်ပါလေဆရာ။ဟုတ်လို့ဆိုတော့ကျွန်တော်ရုပ်နိုင်ငံနဲ့ကျွန်တော်တို့ကလည်းကြီးဆက်တယ်လေ။ဒါပြီးတော့ကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတော်တော်ဥမာဆေးဘက်ဆိုင်ရာနည်းပညာတွေကလည်းကျွန်တော်တို့ကဖွံ့ဖြိုးတိုးတက်မှုမရှိသေးဘူး။ဒီအတွက်ကြောင့်ကျွန်တော်တို့ကရှေ့ဘာကြီးဖြစ်လာမလဲဆိုတာအမြဲတမ်းသုံးရင်ပါလေဆရာ။ကျွန်တော်တို့လူသားတရက်လုံးကိုစိတ်ချောင်းနေတဲ့ယောဂါဖြစ်တဲ့အတွက်ဘယ်လိုဆောင်ကွင်းရမလဲဆိုတာဘယ်လိုသင်ရရမလဲဘယ်လိုကာကွယ်ရမလဲဆိုတော့နိုင်ငံတော်အစိုးရနဲ့ကျမရဲ့ပညာရှင်တွေကကျွန်တော်အဲဝင်ဝင်နဲ့အလုံးရင်းနဲ့စူးစမ
်း Okay ဦးချင်းမြင့် line ကျသွားတယ်ထင်ပါတယ်ကျွန်တော်ဒေါက်တာမိုးအောင်ကျော်နိုင်ကိုပြန်ပြီးတော့ဖိတ်ခေါ်ကြပါမယ်ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ခုနကဆွေးနွေးသွားတဲ့အထက်မှာစိုးရိမ်မှုရှိနေတဲ့လူတွေတွေ့ရပါတယ်ခင်ဗျာကျွန်တော်ဒီပညာပေးကိစ္စနဲ့ပတ်သက်လို့အရင်မမေးခင်မှာဒေါက်တာမိုးအောင်ကျော်နိုင်အနေနဲ့အကြံပြုချက်ပေါ့နော်ဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေ community ပေါ့နော်ဒီလူမှုဖွဲ့စည်းတွေဂျားထဲမှာအောက်ခြေဂျားထဲမှာကျေပြန့်မဖြစ်အောင်တူးချင်းနေနဲ့ဘာလုပ်နိုင်လဲဆိုတာလေးအကြံပြုပါအောင်အရင်ဆုံ
းဟုတ်ကဲ့ပါပထမဆုံးကတကယ်မလို့ဒီယောဂပြန့်နှံ့မှုနဲ့ဆိုရင်ပထမအဦးဆုံးအခြေခံကြားတဲ့လူတွေကပြည်သူတွေပဲဖြစ်နေတာခင်ဗျာဒါဘာလို့လဲဆိုတော့သူဒီမကောင်းဖြစ်မှဒီဇမတ်ရေးဌာနကိုဆက်သွယ်ရမှာပိုးဟိုယောဂပိုးရှိတဲ့လူပထမဆုံးစတွေ့မှာပေါ့နော်ဆိုတော့စတွေ့ဖို့ကိစ္စကစရမယ့်လူတွေကဒီလူတွေတူးချင်းပြောက်ချင်အောင်စတင်ရမှာဖြစ်ပါတယ်။ เนาะไอ้ขาจ้ะတော့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးဒီပြည်သူ့အုပ်စုတွေကိုဖွဲ့စည်းလိုက်နေဆိုပထမအဦးဆုံးအရေးကြီးတဲ့သူတွေကဒီပိုးတည်ဆောင်ပြီးတော့ဗမာပြည်ထဲကိုဝင်ရောက်လာသူတွေနဲ့သူနဲ့နှီးနွယ်တဲ့လူတွေကပထမအဆင့်အရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်ဆိုတော့သူတို့တွေကတော့ဒီအချိန်မှာတက်နိုင်ရင်အများပြည်သူဒီအဲကိုတွားခြင်းချောင်ခြင်းပြင်ပြီးတော့နော်ချောင်းဆိုးလို့ရှိရင်လည်းတခြားအကြောင်းကြောင့်မဆိုးဆိုးဒီကော etiquette အတိုင်းပဲကိုယ်ခန္ဓာကိုယ်တွေကပိုးရအပြည့်မထွက်အောင်တတ်နိုင်ဆုံးတားဆီးတာဒီပထမအဆင့်လို့ကျွန်တော်ထင်ပါတယ်အဲ့တော့စိုးရိမ်နေဆိုတဲ့သူတွေဒီလိုနဲ့ကျွန်တော်တို့ပြောချင်တာကဒီ virus ကိုဝင်ရောက်ပုံဝင်ရောက်တဲ့နည်းလမ်းတွေကိုလည်းဒီကျွန်တော်ကျန်းမာရေးအားသာဝန်ကြီးဌာနကနော် social media မှာနေ့စဉ်နဲ့အမျှတင်နေတာလေးတွေရှိပါတယ်အဲ့ဒီအခါကျတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဘိုးတဲဆောင်တွေများရှိနိုင်လားဆိုတာကိုယ်ကလေ့လာနေမယ်နောက်တစ်ခုကနှာခေါင်းစည်းရတော့ဒီvirus ကိုကာကွယ်ဖို့အတွက်ကိုတက်ဖို့အတွက်ကို recommendation မရှိပါဘူး။ဘာလို့လဲဆိုရင် surgical mask ကနေဖြတ်ပြီးတော့ဒီ virus ကဝင်ရောက်နိုင်တဲ့အတွက်ကြောင့်မလို့ mask နော်တက်ဟို public area မှာတာမန်ကောင်းမွန်တဲ့လေကောင်းတဲ့လူတယောက်အနေနဲ့ဒီ mask ကိုတက်ဖို့အတွက်အစီအပြုထားတာမရှိပါဘူး။အဲ့တော့ဘယ်လိုလူတွေတက်တဲ့လဲဆိုကိုကိုယ်တိုင်အကြောင်းမျိုးမျိုးကြောင့်ချောင်းဆိုးတာပဲဖြစ်ဖြစ်နှာစီးတာပဲဖြစ်ဖြစ်ချားနာတာပဲဖြစ်ဖြစ်ကိုယ်စီကပိုးထွက်အောင်လေဒီ surgical mask ကိုသုံးဆွဲတင်နေအော်သူရဲ့ပတ်ဝန်းကျင်ကလူတွေနဲ့ဒီကျန်းမာရေးစောင့်ရှောက်တဲ့လူတွေအနေနဲ့ mask သုံးဆွဲတင်တယ်။ဒါကြောင့် public area မှာကျွန်တော်တို့ mask တဲ့လူတွေအခုတလောမှာကျွန်တော်တို့တွေ့ရတာနေသွားတာဒီဒီကျန်းမာရေးအသိပညာတွေရရှိသွားလို့ပါ။အဲ့တော့အဓိကအရေးကြီးတာကတော့လက်ရှိကြောတန့်စီကြီးနဲ့လူထူထပ်တဲ့နေရာမှာတွားရီခုခန္ဓာကိုယ်လေးကိုဘယ်လိုဝင်ရောက်နိုင်တဲ့နည်းလမ်းတွေကိုရှာကြည့်စဉ်းစားပြီးတော့ရှောင်ကျင်မယ်ဆိုရင်တူးချင်းအနေနဲ့ကဒီ virus ကိုဝင်ရောက်တော့ကာကွယ်နိုင်တယ်။ဥပမာဒီလူတယောက်ကစိုးရိမ်နေလူတယောက်ကနေမှနေတယ်ဆိုတော့လူတယောက်မှနေတယ်သူကစိုးရိမ်နေဆိုရင်ကိုယ့်ရဲ့ရဲရွာတွေမှာဒီပိုးတည်ဆောင်နိုင်နေလူရှိသလားသူနဲ့ကိုယ်နဲ့ထိစပ်မှုရှိသလားဒါမျိုးမရှိသေးရင်ကိုကစိုးရိမ်ကြမရှိသေးဘူးလို့အခုလက်ရှိခြေအနေကကျွန်တော်ကတော့အဲ့လိုဟိုစိုးရိမ်မှုကြောင့်ကြောင်းပြောချင်တာပေါ့နော်ဒါပေမဲ့ပမာလူကောင်းတယောက်ကအကြောင်းမျိုးမျိုးနဲ့ကျွန်တော်ကပိုးလမ်းတစ်ပင်ကြီးကိုတွားမယ်ဆိုရင်တော့အဲ့ဒီမှာပိုးတည်ဆောင်သူတွေလူနဲ့ကိုကထိတွေ့ဖို့ရာခိုင်နှုန်းများလာတယ်အဲ့တော့ဆိုရင်သိရှိတဲ့သူတွေအနေနဲ့ကတော့မိမိအိမ်မှာလိုအပ်မှပဲအပြင်ထွက်တယ်။လက်ကိုပကြခဏဆေးကြောတန့်စင်ပြီးတော့ကိုယ့်ရဲ့နှာခေါင်းပတ်နာကိုဒီလက်ကိုကင်ကွယ်မှုကိုရှော့ချလိုက်မယ်ဆိုရင်ကူးစက်ဖို့ရာခိုင်နှုန်းကတော်တော်လေးနည်းသွားမယ်လို့ကျွန်တော်အနေနဲ့ထင်လို့စမ်းပါတယ်။ဒီတိုင်းပဲကြံလဲပြီးကျင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ခုနကကျွန်တော်ဥစိတ်မောင်ပြောသွားတဲ့ကိစ္စကိုပြန်ထောက်ယူမိကြပါတယ်။မြန်မာကြီးလက်ဒေသတွေမြန်မာနေပြည်တော်များမှာလူတွေကစောင့်ဝင်နေကိုပဲပူပူပြီးတော့ဦးစားပေးနေရတယ်ဒီကိစ္စကိုမလှည့်နိုင်ဘူး။အဲ့တော့လူတို့ကြားထဲမှာကောအခုယောဂကဘာမှတော်လေးစိုးရိမ်ကြတယ်ပြန့်နှံ့နေကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ awareness ပေါ့နော်သတိပြုမိတာဒီ corona virus နဲ့ပတ်သက်လို့သတိထားကြတဲ့အနေထားကိုမြန်မာနိုင်ငံမှာဘယ်လိုများရှိပါလဲခင်ဗျအ
ဲ့တော့မျိုးပေါ်မှာရှိတဲ့လူတွေဒီနေကတော့အများစုကတော့သတိထားမိကြတယ်သတိထားမိပေမဲ့ဒီကာကွယ်ရေးလုပ်ငန်းတွေကိုတူးချင်းတူးချင်းဆောင်ရွက်မှုအပိုင်းပေါ့နော်အဲ့ဒီအပိုင်းနေမှာတော့အဲနည်းနည်းလေးလိုအပ်ချက်ရှိတာပေါ့နော်လိုအပ်ချက်ရှိတယ်ဆိုတာတော့ဒီမှာ public area တွေမှာလူသွားလူလာအဲရှိနေတုံးပဲပေါ့နော်ဒီရှင်ရေနေမှာလည်းသွားလာလှုပ်ရှားနေတုံး shopping mall တွေမှာလည်းဈေးဝယ်မပြတ်ကြဘူးပေါ့နော်ဆိုတော့ဒါကြောင့်ဟိုစိုးရိမ်လွန်ပြီးတော့အပြင်မထွက်တဲ့အနေအထားမျိုးထီတော့မရောက်သေးဘူးအဲ့ဒါကလည်းဒီ confirmation case ရှိသေးတာလည်းဖြစ်နိုင်တယ်ဒီယောဂနဲ့ဆွေးရောင်ပြီးပြေဆုံးသွားတယ်လို့ပညာချက်ထုတ်ထားတာလည်းမရှိတာလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီကဘာနဲ့နှက်ဖြစ်နေတာလေးတွေဖတ်ရှုပြီးတော့စိုးရိမ်စိတ်ကလေးတော့ပေါ်သွားတော့လေတကယ်တမ်းကိုယ့်ရဲ့လက်တွေမှာစိုးရိမ်လို့ဆိုပြီးအလုပ်မသွားတဲ့လူတွေစိုးရိမ်လို့ဆိုပြီးတော့ပုံမှန်လုပ်နေတဲ့အလုပ်ကိုမလုပ်ဘဲနေတဲ့သူကတော့ကျွန်တော်ထင်တယ်ရာဂိုင်းလုံးအနေနဲ့နေနေလို့ဖြစ်ပါတယ်။နော်အဲ့တော့တကူကြီးတကာရဟာတွေပြောဟိုဟိုယောဂကာကွယ်ရေးကိစ္စကြီးပြောမယ်ဆိုရင်တော့ချောင်းဆိုးနာချေတဲ့လူတွေဒီအခုချိန်ဒီ top etiquette ကိုလိုက်နာတဲ့သူတွေဟိုမရှိသေးတာတွေ့နေရတယ်ပေါ့နော်။အဲ့တော့ကျွန်တော်စိုးရိမ်တာလဲဒါပဲကိုကသွားလာတယ်ကိုဗီနာဖြတ်သွားတဲ့သူတယောက်ကများစောင်းစိုးမိလိုက်တယ်နှစ်ခုပဲလက်ပြီးညာချီလိုက်ရင်းဆိုတော့စိုးရင်စိတ်လေးတွေကတော့အခုအချိန်မှာအဲလူတိုင်းကိုယ်စီဖြစ်နေကြတာပေါ့နော်ဒါကြောင့်တက်နိုင်လေဒီသွားလာတွေကိုချိန်ချုပ်တယ်လူများရှိတဲ့နေရာကိုတက်နိုင်ရင်စောင့်ကြည့်နေဆိုရင်တော့ကိုယ့်ရဲ့စိုးရင်စိတ်လည်းပြောင်းမယ်ကိုယ့်ကိုဒီပိုးဝင်ရောက်မှုကိုလည်းဒါတားစီပြီးသားဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မိချင်တာကဒီယောဂပိုးရဲ့အန္တရာယ်ပေါ့နော်ဆိုလိုရကပြောမယ်ဆိုရင်ကျွန်တော်လူမှုကွန်ရက်ဒီမြန်မာလူမှုကွန်ရက်ဒီမှာစိုးရိမ်တဲ့လူတွေကတော်တော်ကြီးဆိုးရိမ်တကြီးနဲ့ရင်းနေကြတွေ့ရပါတယ်ခင်ဗျာတကဘာလုံးမှာပြောရမယ်ဆိုရင်တော့တသိန်းကျော်မှာမှ3-4ထောင်တည်တဲ့နှုံးပေါ့နော်အနေထားယောဂရှိတယ်အဲ့တော့တကယ်ပဲဒီယောဂပိုးကဖြစ်လာရင်မြန်မာနိုင်ငံထဲမှာဖြစ်လာရင်ရောစိုးရိမ်တကြီးဖြစ်ရမယ်အနေထားမြန်မာနိုင်ငံအနေထားနဲ့ရှိပါသလားဒေါက်တာမိုးရံနဲ့ မူမူမူအောင်ကျော်နိုင်အမြင်သိကြပါလေ။
အဲ့တော့ဒီရောဂါကိုအဓိကကြောက်တာကဟိုကူးစက်မှုတအားမြန်တယ်ပေါ့နော်။ကျွန်တော်ရှေ့မှာကြုံတွေ့ခဲ့ဘူးတဲ့ virus တွေဆိုရင်ကူးစက်မှုကအရမ်းမြန်တယ်။အရမ်းမြန်ပြီးတော့သေဆုံးမှုကိုပြန်ကြည့်လိုက်တဲ့အခါမှာတော့နော်အခုအချိန်မှာဆိုရင်ကျွန်တော်ကသူသေဆုံးမှုက300ခန့်ကနေ400ခန့်လုံးထိပဲရှိတယ်လို့တွေ့ရတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကလူလက်တွေမှာအဲသေဆုံးမှုကလဲပြီးတော့အသက်ကြီးတဲ့လူတွေနော်အသက်မှာဆိုရင်80အသက်80ဒီနောက်ရောဂါခံရှိတဲ့လူတွေမှာသေဆုံးမှုများတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့အဲ့ဒီတာနဲ့ဆွေးနွေးဖို့ကဆက်ချက်ပေါ့နော်။ဆိုတော့ရောဂါဘူးဖြစ်ခဲ့ရင်အဲ့တော့ဟိုကျန်းမာတဲ့လူတယောက်နေကလည်းအဲကိုယ့်အတွက်သေဆုံးမှုကဘယ်လောက်မများဘူးဆိုတာလေးဆက်ပြီးလေ့လာလိုက်တဲ့အခါမှာကိုယ့်အတွက်ပြန်ပမှုနည်းနည်းကျော့သွားတယ်ဘယ်လိုဒါပေမဲ့အသက်30 40လူလက်ပိုင်းနဲ့တည်တဲ့လူတွေရှိတာပဲเนาะသေဆုံးတဲ့လူတွေတွေ့နေရတဲ့အခါကျတော့အဲ့ဒါကိုလည်းယုံကြည်ပြီးတော့เนาะဒီကာကွယ်ရေးနည်းလမ်းတွေမဆောင်ရွက်ပဲနဲ့မနေသင့်ဘူးပေါ့เนาะအများစုဆိုအများစုကတည်နိုင်တယ်ဆိုရင်ကိုကလည်းဒီအများစုရဲ့မှာပါနိုင်သွားတယ်ဒါလေးကိုတစ်ချက်စဉ်းစားဖို့လိုတယ်နောက်တစ်ချက်ကတော့ကိုကနေတစ်ချက်ကိုရဲ့ပတ်ဝန်းကျင်เนาะကိုရဲ့မိသားစုဝင်တွေပြန့်နှံ့မှာကတော့ဆိုရင်ရအကောင်းပဲလို့ကျွန်တော်အကောင်းဆုံးပဲလို့ကျွန်တော်ဖြစ်နေနေပေါ့နော်ဥပမာဆရာတို့ပွဲလမ်းတစ်ပင်သွားတဲ့လူတွေဒီလူငယ်လူလက်တွေပဲဖြစ်နေအကယ်၍ညာအဲ့ဒီကနေကိုရှိတဲ့လူတယောက်ပါလို့သူစီကနေလူညာသူ့ပတ်ဝန်းကျင်ကလူတွေကိုကူးဆက်လာတိုင်းခဲ့မယ်ဆိုရင်သူတို့ဒီကိုယ့်ရဲ့အိမ်ပြန်ရောက်တဲ့အခါမှာကိုယ့်မိသားစုဝင်တွေကိုကူးဆက်နိုင်တယ်ပေါ့နော်တော့အဲ့လိုကူးဆက်တဲ့အခါမှာရောဂါခံရှိတဲ့လူအသက်ကြီးရွယ်ရှိတဲ့လူကိုယ့်မိသားစုဝင်တွေကိုယ့်ချစ်ခင်မြန်လို့တဲ့လူတွေကဒီပိုးကြောင့်မို့ကိုယ်တည်ဆောင်တဲ့ပိုးကြောင့်မိမိကိုယ်တိုင်အသက်အန္တရာယ်မရှိတော့လေသူတို့မှာအသက်အန္တရာယ်ရှိနိုင်တယ်ဆိုတဲ့အဲဒွေးခေါ်ယူစလေးရှိရင်တော့ဒီပိုးကိုကိုယ့်ရဲ့ခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုကားွယ်တားဆီးလဲဆိုတဲ့ဟာကိုပို့ပြီးတော့အာရုံစိုက်မိမယ်လို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လည်းအခုလက်ရှိအခြေအနေမှာစိုးရိမ်တာကတူးချင်းကနေတစ်ဖြစ်ပြန်တဲ့သူတွေကိုနော်မိဆက်ရာတွေပြန့်နှံ့သွားမှာကိုအစိုးရဆုံးဖြစ်နေတယ်နောက်တစ်ချက်ကတော့ဒီဆုံးမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအဆုံးဆောင်တဲ့အချိန်ရောက်သွားပြီဆိုရင်စနေတစ်ခါကုသမှုခံယူတဲ့သူနောက်တစ်ခါ respirator လို့ခေါ်တဲ့အသက်ရှူဆက်သုံးငြင်းငြင်းစနိုင်တဲ့လူတွေမှာအသက်ရှင်တာမှုအခွင့်အလမ်းများတယ်လို့ပြောရတယ်ဆိုတော့ဒီအချက်ကိုပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာအားနည်းတာဖြစ်ပါတယ်ဆိုတော့လူတစ်ခါရဲ့အများကြီးများဒီအဆုံးဆောင်ယောဂဖြစ်ပြီးတော့အသက်ရှူဆက်လိုအပ်တဲ့အခြေအနေများဖြစ်လာရင်အဲ့ဒီအချိန်မှာကျွန်တော်တို့စီစဉ်ဆောင်ရွက်ရမှာတော်တော်လေးအခက်အခဲတွေ့မယ်လို့မြင်ပါတယ်။ဒါကြောင့်မို့အဲ့ဒီအချက်မရောက်ခင်မှာနော်ဒီအုံမိဖို့လိုတယ်၊သိရှိဖို့လိုတယ်၊ကုသမှုစောစောစဖို့လိုတယ်လို့မြင်ပါတယ်။ဒါဒီကိုယ့်ရဲ့လူတူးချင်းတူးချင်းဒီဒီကုသမှုဒီလမ်းနဲ့ဖြစ်ပြနိုင်တဲ့နည်းလမ်းတွေသိရှိရမယ်တူတူကုသမှုပေးမယ်ကျန်းမာရေးဝန်ထမ်းတွေရတယ်။ဒီတိုင်းကိုစောစောစီစီဆောင်ရွက်မယ်။နောက်မိမိကိုယ်ကိုယောဂပိုးမကူးဆက်အောင်စာဝယ်ဖို့အတွက်ကတော့ကျမ်းမာရေးဝန်ထမ်းတွေတင်တာအရေးကြီးဆုံးဖြစ်ပါတယ်။
ဟုတ်ကဲ့ခုနက
ဆက်လက်တည်းအကုန်လုံးချုပ်ပုံသုံးသပ်မိမယ်ဆိုရင်တော့ကျွန်တော်တို့ကဒီအကိုရောနေအောင်နော်ကုသမှုရောနေအောင်လုပ်နိုင်တယ်ဖြစ်ပါတယ်
။ဟုတ်ကဲ့ခုနကဒေါက်တာမူအောင်ကျော်နိုင်ပြောသွားတဲ့ချက်ကိုကျွန်တော်ပြန်ပြန်ထောက်ချင်ပါတယ်။ခုနအဆိုးရောင်ယောဂတွေအစုလိုက်ပြုံငယ်ကြီးဖြစ်လာပြီဆိုလို့ရှိရင် facility ပေါ့နော်လုံနိုင်မဲ့အနေအထားကအားနည်းရဆိုတော့ကျွန်တော်ခုနပြောလို့ကာကွယ်ရေးအတွက်ကတော့ခုနပြောလို့လေစိတ်တီဂိတ်တီမှာတော်တော်လေးဟိုစစ်ဆေးပြီးတော့လုံနေရရှိရတော့ယောဂထိမ့်ချုပ်ရေးပတ်သက်လို့ပြင်ဆင်ထားမှုကအားရကျေနပ်စရာရှိပါလားလက်ရှိအနေအထားမြန်မာနိုင်ငံထဲမှာယောဂဖြစ်လာခ
ဲ့တယ်။ဒါအနေနဲ့ကသူကရုပ်တရက်ကြီးကအစိုးရအစင်ရောက်ဖို့ထက်ကိုဆိုရင်သူရဲ့အရှိမပူဂိုမဲလို့စဉ်းစားမျိုးခေါ်တဲ့ဟို low grade ဖြစ်တာအခြားဒီနည်းနည်းပေါ့နော်တရားပါဝင်ခြင်းလောက်ဖြစ်မယ်။ချောင်းဆိုးတာလေးနဲ့စပြီးတော့အဲ့ရနေ9ရက်နဲ့တစ်ဖက်လောက်မှမှအဆုတ်သေးကိုနော်အစိုးရအယောဂလက္ခဏာနဲ့အသက်ရှူရခက်တဲ့အဆင့်ကြီးရောက်တယ်လို့အကြံဉာဏ်လေးလာချားချက်ပြရကျွန်တော်သိရတယ်ပေါ့အဲ့တော့ကိုကစပြီးတွေ့လိုက်ပြီးတဲ့လူများဒီလူနာများဒီပထမပိုင်းမှာတွေ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြင်းထန်တဲ့အဆင့်ထိမရအောင်ကြိုတင်ဆေးကုသမှုခံယူထားမှာပေါ့နော်အဲ့တော့အဲ့လိုခံယူထားရနေမှာတစ်ဆင့်နောက်တစ်ဆင့်ကအဆုတ်ရောင်တွေလူတွေတစ်ဖြည်းဖြည်းများလာမှာပေါ့အဲ့တော့ဒါကတော့ဒီယောဂပိုးကူးဆက်ပြန့်နှံ့တဲ့နိုင်ငံတွေရတဲ့လူနာရဲ့အခြေအနေတွေကျွန်တော်တို့လေ့လာပြီးတော့ပြောတာဖြစ်ပါတယ်အဲဒါကြောင့်မို့လို့လည်းအခုချိန်မှာကျွန်တော်တို့ကဒီဟို contact history မရှိတော့လည်းပဲအဆုတ်ရောင်တဲ့လက္ခဏာရှိတဲ့လူနှံများကိုသင်းပေါ်မှာစောင့်ကြည့်စစ်ဆေးနေတာမျိုးတွေရှိတာပေါ့နော်အဲအကယ်၍ညာသူတို့ချိန်မှာ virus ပြည့်ခဲ့လို့ရှိရင်သူနဲ့ contact တွေကိုလည်းကျွန်တော်တို့ကတခြားမပြတ်နှံ့အောင်ဖိနှိပ်ရမယ်လို့ဒီအဆုတ်ရောင်အစ်စ်မရောက်ခင်မှာသူတင်ကုသမှုသေဒီပျောက်ကင်းနိုင်ရင်တော့ဒါဆောင်းနိုင်ငံတွေအကောင်းဆုံးလို့ထင်တယ်အဲ့ဒီအဆင့်ကိုကျွန်တော်ကလွတ်ထွက်သွားပြီးတော့အဆုတ်ရောင်တဲ့လူတွေကြိုင်နဲ့အများကြီးဖြစ်လာရင်တော့တော်တော်လေးကိုအကျက်တဲဖြစ်မယ်လို့ကျွန်တော်ကထင်မြင်မိပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတစ်ခုမေးချင်ပါတယ်အဲ့ဒါက တော်ရရှင်တွေရေးထားတဲ့မှတ်ချက်ပေါ်မှာပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဖိတ်ခေါ်တဲ့အခါမှာနောက်ကအောက်မှာမှတ်ချက်ရေးတယောက်ကဒီဗမာပြည်ဟာဗုဒ္ဓဘာသာဖြစ်လို့ယောဂမကူးဆက်ဘူးဆိုတဲ့ယူဆတွေဗုဒ္ဓတရားတော်နဲ့ညီနေထိုင်ကြလို့မကူးဆက်ဆိုတဲ့ယူဆတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့မှာရေးတုံတက်တာတွေ့ရပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကြော်နိုင်အဲ့ဒါလေးနဲ့ပတ်သက်လို့တော်ရရှင်တွေတုံ့ပြန်ဆွေးနွေးပေးစေချင်ပါတယ်
အဲ့တော့ဘာသာတရားနဲ့ပတ်သက်ရင်ကျွန်တော်တို့လည်းဒီတရားနာတာတို့တရားစာတွေဖတ်ရှုတာတွေလုပ်ပါရဲ့အဲ့တော့ဗုဒ္ဓဘာသာတရားရယောဂဘုမဘူးဆက်တာမရှိဘူးလို့ဘုရားဟောတဲ့အချိန်မှာမပါပါဘူးနောက်တော့ဗုဒ္ဓဘာသာပိုးဖွယ်တဲ့အတွက်ကြောင့်ဒီပိုးမဝင်နိုင်ဘူးလို့ဘုရားမဟောထားဘူးလက်ကဘုရားဟောထားတာကတော့တက်တန်းစီရင်အကြောင်းမျိုးကြီးနဲ့ပေးဆိုနိုင်တယ်အဲ့တော့ကိုယ့်ရဲ့တက်တန်းကဘယ်စင်ဖြစ်နေရမလဲဆိုတာကျိုးတင်ဘူးမှမသိဘူးလဲပြောထားပါတယ်အဲ့တော့အဲ့ဒါကိုကံယုံပြီးစိတ်ဝင်နေတဲ့သူကကိုယ်ကဘုရားဘာသာကိုယ်ပဲလို့နော်ဘုရားတရားယုံကြည်လို့ဒီပိုးမဝင်လို့မျိုးစပါနဲ့ကိုယ့်ရဲ့တက်တန်းကုံဆုံးတဲ့အချိန်နဲ့ဒီပိုးဖြစ်ပြတဲ့အချိန်နဲ့တွေ့မယ်ဆိုရင်ကိုယ်မှာအန္တရာယ်ရှိနိုင်ပါတယ်နော်ဒါကြောင့်မလို့ဒီဟာကိုလည်းဟိုအတိတ်ကဘယ်မှာကမျိုးဟိုယူဆမှုမရှိပဲနဲ့တစ်ဖက်ကလည်းကိုယ်လောက်ရမယ်ဘုရားတရားလို့ကိုယ်လည်းလောက်ရမယ်ညီတူတစ်ဖက်ကတော့လည်းစာဝယ်တဲ့နီလိုင်းတွေကိုတောင်းရက်ဖို့အရေးကြီးပါတယ်အထူးသဖြင့်တော့ကျွန်တော်ပြောလို့ကိုယ့်ရဲ့ကံကြောင့်လို့ကိုယ်တက်မပြေတော့လဲပိုးများကိုယ့်စီခန္ဓာကိုယ်လည်းဝင်ရောက်ခဲ့ရင်ကိုယ့်ပတ်ဝန်းကျင်မှာရှိတဲ့ကံနေနေတဲ့လူဒီကူးသွားလို့ရှိရင်သူ့အတိုင်းအနေဖြစ်တယ်အဲ့ဒါလေးကိုတော့ဟိုအမြဲစဉ်းစားသင်ခြင်းသင်ပါတယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုတည်းပေးချင်ပါတယ်အခုလက်ရှိအာနာပါနီတွေနဲ့ကာကွယ်ထိန်းချုပ်ရေးလုပ်နေတာရှိပါတယ်အတိတ်ကလိုအပ်ချက်ဘာတွေရှိနေမယ်လို့ထင်ပါလဲမြန်မာနိုင်ငံအတွက်ဆိုရင်ကာကွယ်ထိန်းချုပ်ရေးအတွက
်ကာကွယ်ထိန်းချုပ်ရေးမှာကျွန်တော်တို့အဓိကကောင်းဆန်းကိစ္စပေါ့နော်အဲ့ဒါလေးမှာအဲဒီတိမတွေ့သေးဘူးအဲ့တော့ဟိုကျွန်တော်တို့ဆွေးနွေးတဲ့အခါမှာတချို့ချင်းချင်းပြောတဲ့အခါမှာကျွန်တော်တို့ကဟိုအဲ့လိုဟိုပြောနေတဲ့သူတွေကများဒီပိုးကိုတွေ့ဆင်ချင်လားမသိဘူးဆိုပြီးတချို့တွေကအဲ့လိုသုံးသပ်ကြတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကပိုးကိုမတွေ့ဟိုပိုးမရှိတာသဘောကြပါလေပိုးရှိပြီးတော့လွတ်သွားမှာမတွေ့လိုက်မှာကိုကျွန်တော်တို့ကစိုးရိမ်နေကြတာပါနော်အဲ့အဲ့ဒါနဲ့ပတ်သက်ပြီးပြောရင်ပြီးဆုံးသွားတဲ့သူဟိုတန်တရားလူနာလို့လည်းပြောထားတယ်ရှင်လည်းတည်ဆုံးသွားတယ်ဒါပေမဲ့ဒီပိုးမတွေ့တဲ့အတွက်ကြောင့်မလို့ဒီຢာရီနဲ့ပတ်သက်ပြီးဆိုးရွားမရှိဘူးဆိုပြီးတော့ဇက်တန်လိုက်မှာထဲစာရင်တော့ကျွန်တော်တို့ကဒီတည်ဆုံးသွားတဲ့၃ယောက်ဒီအဆုတ်ရောင်နမူနီးယားယောဂာနဲ့ပေးတာဟုတ်ပါသလားဒါမှမဟုတ်ဆုတ်ရောင်နှလုံးရောအဆုတ်ရောင်နဲ့ယောဂာနဲ့ပေးတယ်ဆိုရင်ဒီဗိုင်းရပ်စ်ကိုမတွေ့လိုက်လို့လားနောက်တစ်ခါဒီတည်ဆုံးသွားပြီးရဲ့နောက်မှာဒီ post mortem examination နော်အဲ့တော့ဒီကိုယ်ချစ်စီပြီးတော့ဒီဟိုဗိုင်းရပ်စ်ပိုးတွေများရှားဖို့စစ်ဆေးသေးသလားပေါ့နော်အဲ့တော့ confirm case မတွေ့တဲ့အခါကြီးမှာဒီအချက်ကလေးတွေကိုကျွန်တော်တို့ကသိတင်ပြီး
ကျွန်တော်တို့အချိန်လဲဆက်သွားလို့ပါဒေါက်တာမိုးအောင်ကျော်နိုင်အခုလိုပါဝင်ဆွေးနွေးပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ချိန်ဆက်သွားလို့တမပါပဲရနာခွင့်ပြပါခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပ
ါကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရက်လီလိုက်ဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုအင်ကာညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကိုတရုတ်သမ္မတရှီကျင်းပင်ဒီကနေ့တွားရောက်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတစ်ပါးလူ10,000ကျော်ကူးစက်ခံရပြီးတော့3,100ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်ဝူဟန်မြို့ကိုသမ္မတရှီပထမဆုံးတွားရောက်တာပါ။စီကံဝန်ထမ်းတွေနဲ့လူနာတွေကိုသမရရှိတော်ရောက်တွေ့ဆုံမှဖြစ်တယ်လို့ယောဂကာကွယ်ထိန်ချုပ်ရေးကြိုးပမ်းချက်တွေကိုလည်းကြီးစုစစ်ဆေးသွားမယ်လို့တရုတ်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ကမ္ဘာရေနံစင်းုံကျဆင်းသွားတာနဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်တနင်္လာနေ့ကအာရှဒေသအစုရှယ်ယာဈေးတွေအကြီးကျယ်ကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ပါတယ်။ဂျပန်နိုင်ငံကနီကေးအစုရှယ်ယာအညွန်ကိန်းဟာအစောပိုင်းမှာဈေးကျခဲ့ပေမဲ့နောက်ပိုင်းမှာတစ်ရခိုင်နယ်တို့အတက်ပြခီးပြီးတော့ဟောင်ကောင်ဟန်ဆန်အညွန်ကိန်းတစ်တရမလေးအတက်နဲ့ဈေးပိတ်ပြီးတော့တရုတ်ရှန်ဟိုင်အညွန်ကိန်းကနှစ်ရခိုင်နှုန်းလောက်ဈေးတက်ခဲ့ပါတယ်။တောင်ကိုရီးယားရောမြန်မာနိုင်ငံသားတွေရောကိုရီးယားကနေမြန်မာနိုင်ငံကိုအကြောင်းအမျိုးကြောင့်လာရောက်မဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးစစ်ချက်ရယူရမယ်လို့ဆိုးမြို့မြန်မာတန်ရုံကသတင်းထုတ်ပြန်ထားပါတယ်။ကိုရီးယားနိုင်ငံကသတ်မှတ်ပေးထားတဲ့သက်ဆိုင်ရာစီးရုံစီကံတွေကနေကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းကြိုတင်ဆေးစစ်ချက်ယူထားသူတွေကိုရောမြန်မာနိုင်ငံအတွင်းဝင်ရောက်ခွင့်ပြုမယ်လို့မတ်လ10ရက်နေ့စွဲနဲ့မြန်မာတန်ရုံကသတင်းထုတ်ပြန်ထားပါတယ်။
အင်္ဂါညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိ9ဒိုမီတာ25 kHz 11803ည9ဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ပါတယ်။ဝေဝေသောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
Welcome to the Voice